to the Voice of America in Burmese.
Mingla mane kin phit ja ba se shin. VOA American tan ye 2021 khu October 15 ye taw cha ni mane phe season 2 go American Piraw Su Washington DC ga ni pyo line number 2440 ne 51 ne Facebook VOA ye Facebook sa myan na ga ba dai yai thau lan pe ni ba bi. ကျွန်မခင်မျိုးတက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်
။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်ဦးပါ။တာလီဘန်ရဲ့သတိပေးချက်တွေထွက်လာပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကိုပြေးဆွနေတဲ့ပါကစ္စတန်နိုင်ငံမိုင်းလေရောင်းလိုက်ခီးစဉ်တွေရပ်လိုက်တဲ့တဲ့ရင်အာဆီယံထုတ်ကိုယ်စားလှယ်မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးညင်းနဲ့အာဆီယံကိုယ်စားလှယ်တို့ဆွေးနွေးတဲ့တဲ့ရင်တွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတဲ့ရင်တွေကိုကိုခမောင်စိုးမင်းနဲ့တူပြောပြပေးမှာပါ
။ဟုတ်ကဲ့ပါရှင်။တဲ့ရင်တွေအပြီးမှာတင်ပြပေးမယ့်ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဒီလကုန်မှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်းဆောင်ကိုဖိတ်သန့်မသင့်နဲ့ပတ်သက်ပြီးတော့
Well we can continue with this keeping them at a distance but as I said you know if we relent
ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးရဲ့သဘောထားနဲ့အတူမြန်မာနိုင်ငံပြည်ထောင်စုအာဆီယံကြုံတွေ့နေရတာတွေကိုတင်ပြပေးဖို့ရှိပါတယ်။ဒါအပြင်ထိုင်းနိုင်ငံကမြန်မာအလုပ်သမားအများပြားရှိတဲ့ချင်းမိုင်မြို့နယ်တွေကကိုဗစ်ကူးစက်မှုအခြေအနေနဲ့ဒေသရင်းတောင်ကျပင်လယ်ပြင်အရေးစိုးရိမ်မှုတွေကိုလည်းကြားကြမှာပါ။အပတ်စဉ်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ခြင်းနဲ့ကိုဝင်းမင်းရဲ့ကျန်းမာရေးကဏ္ဍပြင်တိုင်းရင်းသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်ဦးနဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပေးမှာပါ။
အာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်ရဲ့လွန်လွန်ကျွကျွလောက်ရတဲ့ရောင်းဆိုပြီးကဘူးမျိုးတော်ကိုပြေးဆွဲနေတဲ့ပါကစ္စတန်နိုင်ငံမှလေရောင်းလိုင်းကခီးစဉ်တွေကိုကြာသာပြီးနေမှာပဲရက်လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေမသိမ့်ပိုက်ခင်ဩဂုတ်လလောက်ကဇင်းနှုံးတဝိုက်လေရင်ကားတွေကိုရှော့မချဘူးဆိုရင်ကဘူးမျိုးတော်နဲ့အစ္စလာမဘတ်မြို့ကြားပြေးဆွဲနေတဲ့ပါကစ္စတန်ပြည်ပဆိုင်ရာလေရောင်းလိုင်း PIA ခီးစဉ်တွေကိုရက်ဖို့တာလီဘန်တယ်ယူပို့ဆောင်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်သတိပေးလိုက်တဲ့နေ့မှာပဲပါကစ္စတန်လေရောင်းလိုင်းကခီးစဉ်တွေရက်မဲ့အကြောင်းကြေညာလိုက်တာပါ။ကဘူးနဲ့အစ္စလာမဘတ်မြို့ကြားပြေးဆွဲနေတဲ့အာဖဂန်လေကြောင်းလိုင်းခမ်အဲကိုလည်းလေရင်ကားတွေကိုအရင်စင်းနှုံးတိုင်းရှော့ချဖို့နဲ့ဈေးမလျှော့ရင်လုပ်ငန်းတွေကိုရပ်ဖို့တာလီဘန်တည်ယူပို့ဆောင်ရေးဝန်ကြီးဌာနကြေညာချက်မှာတတိပေးထားပါတယ်။ပါကစ္စတန်လေကြောင်းလိုင်းပြောခွင့်ရအဗ်ဒူလာခန်ကတော့ခီးစဉ်တွေကိုရက်ကန့်သတ်မရှိရက်ဆိုင်လိုက်တဲ့အကြောင်း VOE ကိုအတည်ပြုခဲ့တာပါ။ဒေသခံတာလီဘန်အာဏာပိုင်တွေရဲ့မလျော်မကန်လုပ်ရက်တွေနဲ့လေရင်ခီးစဉ်တွေပြေးဆွဲဖို့လုံလောက်တဲ့အခြေအနေတွေမပေးတာကြောင့်အခုလိုဆုံးဖြတ်ရတာလို့လည်းပြောဆိုခဲ့ပါတယ်။ PIA ပါကစ္စတန်လေကြောင်းလိုင်းနဲ့အာဖဂန်ပုတ်ခရီးကလေကြောင်းလိုင်းခမ်အဲတို့ဟာခီးစဉ်တွေလေကြောင်းလိုင်းတွေပြေးဆွဲနေရကနေတာလီဘန်တွေအာဖဂန်နစ္စတန်နိုင်ငံကိုသိမ်းပိုက်လိုက်ပြီးတဲ့နောက်စင်လုံကားခီးစဉ်တွေကိုပြေးဆွဲနေတာပါ။စင်လုံကားလေရင်တွေကိုပြေးဆွဲရမှာအာမခံကြီးတွေများတဲ့အတွက်လေရင်ကားတွေကိုဈေးတင်ထားရတယ်လို့လည်းလေကြောင်းလိုင်းတွေကပြောဆိုထားကြပါတယ်
။လက်ဗနွန်နိုင်ငံဘေရုတ်မြို့တော်မှာမနေ့ကြာသပတေးနေ့ကစန္ဒပြပွဲတစ်ခုအတွင်းတနက်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးအနည်းဆုံးလူ6ယောက်သေဆုံးက20လောက်တန်းအရရှိခဲ့ပါတယ်။မနစ်ကဘေရုတ်မြို့စိတ်ကန်းကကုန်းလောင်ယုံတစ်ခုမှာတိုးလောင်ထားတဲ့အမ်မိုနီးယားနိုက်ထိုက်တွေကြောင့်ကြီးမားတဲ့ပေါက်ကွဲမှုတွေဖြစ်ပွားခဲ့တာကိုတရားသူကြီးရဲ့စုံစမ်းစစ်ဆေးမှုအပေါ်မကျေနပ်တဲ့ဆန္ဒပြပွဲအတွင်းအဲ့ဒီလိုဖြစ်ပွားခဲ့တာပါဝန်ကြီးချုပ်နာဂျစ်မက်ကတီကလူထုအနေနဲ့အကြမ်းဖက်တာတွေမလုပ်ဖို့နဲ့ငြိမ်ငြိမ်သက်သက်ရှိကြဖို့တိုက်တွန်းထားပါတယ်စစ်တပ်ကတော့ဒီဆန္ဒပြပွဲကိုပစ်ခတ်တဲ့သူတွေကိုဘယ်သူမှမစိုးပစ်ခတ်မယ်လို့တတိပေးထားပါတယ်ဒီဆန္ဒပြပွဲမှာအကြမ်းဖက်ပစ်ခတ်မှုတွေဘယ်လိုစတင်ဖြစ်ပွားခဲ့တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး Hezbollah ပြည်သူ့အဖွဲ့နဲ့သူ့ရဲ့မဟာမိတ်အဖွဲ့တွေကိုထောက်ခံသူတွေကတရားသူကြီးနှုတ်ထွက်ပေးဖို့ကန့်ကွက်ဆန္ဒပြခဲ့စဉ်မှာပစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ Hezbollah အဖွဲ့နဲ့ရှီးရိုက်လှုပ်ရှားမှုအဖွဲ့ကတော့အဲ့ဒီလိုပစ်ခတ်မှုဟာခရစ်ယာန်နိုင်ငံရေးပါတီ LF ကိုစွပ်စွဲထားပါတယ်ဒါပေမဲ့လည်းအဲ့ဒီပါတီကတော့ညှင်းပယ်လိုက်ပါတယ်ပြည်ထရေးဝန်ကြီးဘက်ဆန်မော်လာဝီကတော့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ရသူတွေဟာရှီးယိုက်မွတ်စလင်တွေဖြစ်ကြတယ်လို့ပြောဆိုပါတယ်ခင်ဗျာ
။နော်ဝေနိုင်ငံကွန်စပတ်မြို့မှာလူ9ဦးတေဆုံးခဲ့တဲ့လေးများလက်နက်နဲ့တက်ခတ်မှုဟာအကြမ်းဖက်ဝါဒါဆွဲလို့ရဖြစ်ပုံရတဲ့အကြောင်းရဲတပ်ဖွဲ့ကပြောလိုက်ပါတယ်။တက်ခတ်မှုကျူးလွန်သူဟာအသက်38နှစ်အရွယ်အစ္စလာမ်ဘာသာကိုကူးပြောင်းထားသူဒိမတ်နိုင်ငံသားတူဖြစ်ပြီးအစိုးရအယူဝါဒါဆွဲရှိသူဖြစ်ရဲတပ်ဖွဲ့ကယူဆထားသူဖြစ်တဲ့အကြောင်းလဲဒေသခံရဲတပ်ဖွဲ့အကြီးအကဲအိုဘရက်စီဘာကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။သူဟာအခင်းဖြစ်ပွားရာကွန်စပတ်မြို့မှာနေထိုင်သူဖြစ်ပြီးတက်ခတ်မှုကိုသူတယောက်တည်းကကျူးလွန်တာဖြစ်ကြောင်းအာဏာပိုင်တွေကပြောပေမဲ့အမည်ကိုတော့ထုတ်ဖော်မပြောပါဘူး။တက်ခတ်မှု ကျွလွန်ရောင်းဝန်ခံထားပြီးစုံစမ်းစစ်ဆေးမှုကိုပူပေါင်းဆောင်ရွက်နေပေမဲ့အဖြစ်ရှိကြောင်းတော့ဝန်မခံသေးဘူးလို့လည်းရဲတပ်ဖွဲ့ကပြောပါရယ်။နော်ဝေးပြည်တွင်းလုံခြုံရေးဌာနကတော့စုံစမ်းစစ်ဆေးမှုတွေကနေနောက်ထပ်အသေးစိတ်ချက်လက်တွေပေါ်ပေါက်လာမှာဖြစ်ပြီးတက်ခိုက်တဲ့အကြောင်းရင်းကိုလည်းသိနိုင်လိမ့်မယ်လို့လည်းပြောဆိုခဲ့ပါရယ်။အော်စတိုမျိုးတော်နဲ့ကီလိုမီတာ80လောက်အကွာကလူရည်16,000လောက်ရှိတဲ့မြို့ရဲ့နေရာတော်များမှာဗုဒ္ဓဦးနေကတက်ခတ်မှုဖြစ်ခဲ့တာပါ။တက်ခတ်မှုကြောင့်ရဲတပ်ဖွဲ့ဝင်2ဦးပါဝင်လူ2ယောက်ဒဏ်ရာရကြောင်းလဲရဲတပ်ဖွဲ့ကပြောပါရတယ်။တက်ခတ်မှုစတင်ဖြစ်ပွားပြီးနိုင်ဝဲလောက်ကြာမှာပဲကျူးလွန်သူကိုဖမ်းမိခဲ့တာပါ။ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာစ်ကတော့တက်ခတ်မှုအတွက်ထိတ်လန့်တုံ့လုံးမိတဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုထားပါရတယ်
။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်ပြည်ထောင်စုအနေနဲ့ COVID ကပ်ရောဂါထိန်းချုပ်ရေးလှုပ်ဆောင်နေတာဟာမန်ကန်ရဲ့လမ်းကြောင်းကိုဥတီနေပြီလို့မနေ့ကြာသပတေးနေ့ကပြောပါတယ်။သူ့အနေနဲ့ corporation ကြီးတွေနဲ့အတူပူးပေါင်းပြီးကိုဗစ်ကပ်ရောဂါကာဝယ်ဆေးမထိုးမနေရဆိုတဲ့သတ်မှတ်ချက်ကိုဝေဖန်မှုတွေပြင်းထန်နေတဲ့ကြားကပဲအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်
။ Nationally, daily cases are down 47%.
တိုင်းပြည်အနှံ့နေစဉ်ရောဂါဖြစ်ပွားမှုတုန်းက48ရာခိုင်နှုန်းအထိကျဆင်းသွားပါပြီးဆေးရုံတက်ရတာက38ရာခိုင်နှုန်းအထိကျသွားပါပြီလို့ပြောသွားတာပါဒါအပြင်ကာကွယ်ဆေးထိုးမထားတဲ့သူတွေအရေအတွက်ဟာပြီးခဲ့တဲ့ဇွန်လကတန်း100ရှိနေရာကနေအခုဆိုရင်66တန်းကိုကျဆင်းသွားပါပြီလို့ပြောပါတယ်အခုဆိုရင်ကိုဗစ်ကပ်ရောဂါဟာကျွန်တော်တို့ရဲ့နောက်မှာရောက်ရှိသွားပါပြီနိုင်ငံတဝန်းကသေဆုံးတာတွေဆေးရုံတက်တာတွေရဲ့အရေအတွက်ဟာတော်တော်ကိုလျော့နေသွားပါပြီလို့ပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကဆိုရင်နေ့စဉ်ပြင်းပြဖြစ်ပွားနှုန်း 16,000 ကနေ 10,000 ခွဲအထိကျသွားပါပြီလို့ပြောပါရယ်။ဒါပေမဲ့လည်းလာမယ့်သမ္မတရွေးကောက်ပွဲမှာ Republican Party ကပြိုင်ဘက်တွေလို့ဖြစ်နိုင်ခြေရှိတဲ့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott နဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis တို့ကတော့သမ္မတဂျိုးဘိုင်ဒန်ရဲ့ COVID ကပ်ရောဂါကာကွယ်ဆေးမထိုးမနေရသတ်မှတ်ချက်ဟာပြည်သူတွေရဲ့ကျန်းမာရေးဆိုင်ရာရွေးချယ်ပိုင်ခွင့်ကိုထိပါရရောက်တယ်လို့လည်းဝေဖန်နေကြပါတယ်ခင်ဗျာ။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ8:00အထိတိုင်းဒိုမီတာ24 kHz 12.13 MHz တိုင်းဒိုမီတာ40 kHz 8413 MHz တိုင်းဒိုမီတာ51 kHz 5859နဲ့တိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ဒီရေအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံကိုတွဲရောက်ဖို့စီစဉ်နေတဲ့အာဆီယံထူးခုစလဲရဲ့ခီးစဉ်တွင်သက်ဆိုင်သူတွေအလုံးနဲ့တွေ့ခွင့်ရရေးအမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့အာဆီယံကူစလဲတို့ဆက်သွယ်ဆွေးနွေးရတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အာဆီယံကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ရပ်ကိုမြန်မာဆက်အနာဝန်နေလိုက်နာဖို့ထူးခုစလဲအနေနဲ့သက်ဆိုင်သူတွေအလုံးနဲ့တွေ့ဆုံခွင့်ရပြီးအထိပ္ပယ်ပြည့်ဝတဲ့ခီးစဉ်ဖြစ်အောင်စီစဉ်ဖို့လိုအပ်ကြောင်းအာဆီယံထူးခုစလဲဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအီရွန်ယူဆုဖ်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့ကြာသပတေးနေ့ကဆွေးနွေးတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့တာပါ။အာဆီယံထူးခုစလဲဒီသတင်းပတ်ထဲမြန်မာနိုင်ငံကိုတွားဖို့ရှိနေပေမဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွဲဆောင်ဝင်မရတာကြောင့်ခီးစဉ်ကိုဖျက်လိုက်ရတဲ့အကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ဆွေးနွေးခဲ့တာပါ။မြန်မာစစ်ကောင်စီနိုင်ငံခြားရေးဌာနကတော့အာဆီယံထူးခုစလဲရဲ့ခီးစဉ်အတွက်တက်နိုင်သမျှလိုက်ရောထားပြီးတွဲဆောင်တဲ့သူတွေကိုစီစဉ်ပေးထားတဲ့အကြောင်းကြာသပတေးနေ့ကပဲကြေညာချက်ထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့အာဆီယံထူးခုစလဲနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတို့ဆွေးနွေးရမှာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေနဲ့အခြေအနေတွေပိုဆိုးလာတဲ့အပေါ်စိုးရိမ်ကြောင်းနဲ့မြန်မာဆက်အာဏာရှင်အနေနဲ့အကြမ်းဖက်လုပ်ရက်တွေကိုရပ်ဖို့မတရားဖန်ထားသူတွေအလုံးကိုပြန်လွတ်ဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ဦးတည်ဖို့လည်းအလေးထားပြောတဲ့အကြောင်းဖော်ပြထားပါတယ်
။မြန်မာစစ်ကောင်စီကိုအတိမတ်ပြုအချက်ပြတာမျိုးမဖြစ်စေဖို့အတွက်ပြီးခဲ့တဲ့သတင်းပတ်တောက်ကြနေကအာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အွန်လိုင်းဆွေးနွေးပွဲကိုရွှေဆိုင်ပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီဂူထရက်စ်ကိုတိုင်ကနောက်ဆုံးမိနစ်အလိုမှာတောင်းဆိုခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲမှာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဥပနာမောင်လင်ပါဝင်ဆွေးနွေးမယ်ဆိုရင်မြန်မာစစ်ကောင်စီကိုအတိမတ်ပြုသလိုဖြစ်တာအတွေ့အဲ့ဒီလိုတောင်းဆိုခဲ့တာလို့ကုလသမဂ္ဂတန်တမန်တွေကပြောပါတယ်။ဒါအပြင်ကုလသမဂ္ဂအတွေ့အမှုချုပ်နဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်နေရာကိုလည်းစစ်ကောင်စီနဲ့အမျိုးသားညီညွတ်ရေးအစိုးရ NCNUG တို့အကြားဘယ်သူကရတဲ့နယ်ဆိုတဲ့ဆုံးဖြတ်ချက်ချမှတ်တာကိုလည်းမလုပ်ချင်ဘူးလို့အမည်မဖော်လိုတဲ့ကုလသံတမန်တူကပြောပါတယ်။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ပြောရေးဆိုခွင့်ရှိသူ Stephen Dujarric ကလည်း အတွင်းရေးမှူးချုပ်အနေနဲ့အာဆီယံဝန်ကြီးတွေနဲ့ဆွေးနွေးပွဲကိုရွှေ့ဆိုင်းဖို့မြစ်တာရခံရခဲ့တာဖြစ်ကြောင်းသတင်းသမားတွေကပြောကြားခဲ့ပြီးမှဘာကြောင့်ဆိုတာကိုတော့ရှင်းမပြခဲ့ပါဘူးခင်ဗျာ
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှပြန်လည်ပါဝင်လာတဲ့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာအရေးပါဝင်နိုင်ငံတကာပြဿနာတွေကိုအလေးထားဆောင်ရွက်သွားမယ်အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးကပြောလိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေနဲ့လက်နက်ကန်ပြည်ပကတ်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအပြင်တာလီဘန်တွေသိမ်းပိုက်လိုက်တဲ့အာဖဂန်နစ္စတန်နောက်တရုတ်အီသီယိုးပီးယားဆီးရီးယားနဲ့ယေမန်နိုင်ငံကအခြေအနေနဲ့ပတ်သက်လို့ဆောင်ရွက်နိုင်မယ့်ကိစ္စတွေကိုအာရုံစိုက်သွားမှာဖြစ်တဲ့အကြောင်းအမေရိကန်သံတမန်ကြီးလင်ဒါသောမတ်စ်ဂရင်းဖေးကကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါလူ့ခွင့်ရေးကောင်စီဖော်ဝင်တဲ့ဖြစ်အခြေခံလွတ်လပ်ခွင့်အမျိုးသမီးခွင့်ရေးတွေကိုလေးစားဖို့ကိုလည်းတိုးမြှင့်ဆောင်ရွက်သွားမယ်အကြောင်းလည်းပြောဆိုခဲ့ပါတယ
်မြန်မာနိုင်ငံကလူနည်းစုရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်ပြီးမှားယွင်းတဲ့အချက်အလက်တွေကိုဖြန့်ချီရမှာ Facebook ကိုအသုံးချခံခဲ့ပြီးနောက်အဲ့ဒီအကြမ်းဖက်မှုဖြစ်အောင်လှုံ့ဆော်တယ်ဆိုတဲ့ဆုံးဖြတ်နိုင်တဲ့အချက်အလက်တွေကို2018ခုနှစ်ကဖော်ရှားခဲ့ပါတယ်အဲ့ဒီလိုဖယ်ရှားခဲ့ပေမဲ့သိသိထားတဲ့အချက်လက်တွေကို Facebook ကုမ္ပဏီအနေနဲ့နိုင်ငံတကာတရားရုံးတရုတ်မှာထုတ်ပေးသင့်မသင့်ဆိုတဲ့ကိစ္စဟာအမေရိကန်ပြည်ထောင်စုတရားရုံးတရုတ်မှာအငင်းပွားစရာဖြစ်နေပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Facebook ကုမ္ပဏီကဖျက်သိမ်းထားတဲ့အချက်လက်တွေကိုပြန်လည်ထုတ်ပေးဖို့အမေရိကန်တရားသူကြီးတဦးရဲ့ဆုံးဖြတ်ချက်ကို Facebook ကုမ္ပဏီကညှင်းပယ်လိုက်ပါတယ်။ Rohingya အရေး ICJ နိုင်ငံတကာတရားရုံးမှာတရားလိုလုပ်ပြီးတိုင်ကြားထားတဲ့ဂမ်ဘီယာနိုင်ငံကို Facebook ကုမ္ပဏီကဖြတ်ထားတဲ့အချက်လက်တွေပြန်ထုတ်ပေးဖို့တရားသူကြီးကပြီးခဲ့တဲ့လကအမိန့်ထုတ်ခဲ့ပါတယ်ခင်ဗျာ
တောက်ကြံနေမနေ့ခင်ထိတ်တန်းရောက်တဲ့တဲ့တွေကိုကိုအောင်လင်းဦးနဲ့ကိုခင်မောင်စုမင်းတို့ကပြောပြပေးခဲ့တာပါအခုတော့တဲ့လွှာတွေနဲ့တဲ့ပေးဖို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အဲ့ထက်ကပထမဆုံးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အခက်ကြုံနေရတဲ့အာဆီယံရဲ့ဆွေးနွေးပွဲတရင်ကိုတင်ပြပေးပါမယ်။မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဒီလကုံလုံးမဲ့အာဆီယံထိပ်သီးအစည်းအဝေးဖိတ်မဖိတ်အရေးပေါ်ဆွေးနွေးရတာဟာအာဆီယံရဲ့ဂုဏ်သိက္ခာကိုဆင်နိုင်ဖို့အတွက်ပါလိုအပ်ချက်ဖြစ်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကလည်းအခုလိုထိပ်သီးဆွေးနွေးပွဲမဖိတ်ဖို့ကသူ့ရဲ့ရည်တည်ချက်ဖြစ်ကြောင်းနဲ့အများလဲအလားတူပဲခံစားနေရပါတယ်လို့ Lowy Institute အဖွဲ့ရဲ့မနေ့ကအင်တာနက် online ဆွေးနွေးပွဲမှာလူသိရှင်ကြားပြောကြားခဲ့တာပါဒီကနေ့တောက်ချာနေ့အာဆီယံနိုင်ငံခြားရေးဝန်ကြီးအစည်းအဝေးကနေဘလို့ဆုံးဖြတ်ချက်မျိုးတွေကြားနိုင်ပါတယ်စင်ကာပူအခြေစိုက်အရှိတောင်အာရှလေးလာရေးဌာနကမြန်မာအစီအစဉ်နှိမ့်နိုင်မှုမမိုးသူစားကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြပေးမှာပ
ါဟုတ်ကဲ့မြန်မာစစ်ကောင်စီခေါင်းဆောင်ကိုအခုအောက်တိုဘာ26ကနေ28အထိလုံးမဲ့နစ်စင်အာဆီယံထိပ်သီးအစည်းအဝေးမဖိတ်ဖို့မလေးရှားနိုင်ငံခြားရေးဝန်ကြီးကလူသိရှင်ကြားပြောခဲ့တာကိုအခုအွန်လိုင်းဆွေးနွေးပွဲမှာဒီနေ့အာဆီယံအစည်းအဝေးကိုတက်ရောက်မဲ့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးတီယိုဒိုရိုလက်ဆင်ဂျူနီယာကိုမေးရမှာဒါကသူ့ရည်တည်ချက်လည်းဖြစ်တယ်လို့ဆိုကအရေးပါတာကိုအခုလိုရှင်းပြပါတယ
် Well we can continue with this keeping them at a distance
ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကစစ်ကောင်းဆောင်တွေကိုအဝေးမှာပဲဆက်ခွာထားတင်ပါတယ်အရင်ပြောသလိုပဲတနည်းနည်းနဲ့ပြန်လျှော့ပေးလိုက်ရင်ကျွန်တော်တို့အာဆီယံအဖွဲ့ရဲ့စစ်မှန်တဲ့ဒေတာရင်းအဖွဲ့ကြီးအဖြစ်ကနေပျောက်ကွယ်သွားတော့မှာပါဆိုလိုချင်တာကအတိတ်ပဲမရှိတာတွေကဘာကြီးမှအတိတ်မှမပြုတ်တာတွေကိုအချင်းချင်းစုသဘောထားပေးနေကြတဲ့လူတစုသာဖြစ်သွားမှာပေါ့ဒါဆိုရင်အားကောင်းတဲ့ဒေတာရင်းမဟာမိတ်အဖွဲ့လို့မခေါ်နိုင်ပါဘူးအာဆီယံတဲကကျွန်တော်မိတ်ဆွေတွေခေါင်းဆောင်တွေအားလုံးကိုယ်တိုင်လဲဒါကိုသဘောပေါက်ပြီးအလားတူခံစားနေရပါတယ်ကုန်းတွင်းကျအာဆီယံနိုင်ငံတချို့အနေနဲ့တခါတလေပျော်ပြောင်းတတ်တယ်ဆိုပေမဲ့လမ်းမဲ့ဖွင့်ထားပေးစေချင်တာပါကဘာကြီးတစ်ခုလုံးကိုတော့သူတို့မဆန့်ကျင်လိုပါဘူးအဓိကအထိကိမာကအဖွဲ့ကုံတိတ်ခါဆိုတာအားလုံးကောင်းကောင်းသိပါတယ
်ဒါအပြင်အင်ဒိုနီးရှားနဲ့စင်ကာပူခေါင်းဆောင်တွေကလည်းအလားတူအနေနဲ့များပြောလာကြချိန်မှာဒီကုန်းတွင်းကျအာဆီယံနိုင်ငံတွေဆိုတာကထိုင်းကမ္ဘောဒီးယားလောစ်ဗီယက်နမ်တို့ကိုဆိုလိုတာပါအဲ့တော့ဒီနေ့အာဆီယံအစည်းအဝေးအရေးပါပုံကိုမေးရမှာအာဆီယံရေးကျွမ်းကျင်သူမမိုးသူစာကလည်
းအထူးဆွေးနွေးဖို့အတွက်ကိုအစည်းအဝေးတည်းကခေါ်တယ်ဆိုတာတော့ဒါထူးခြားတယ်ဘာကြောင့်လဲဆိုတော့အခုနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအနေနဲ့ကလည်းအာဆီယံဘက်ကနေပြီးတော့မှမြန်မာနိုင်ငံမှာအရေးကြီးနေတဲ့အရေးကိစ္စတွေကိုငင်းချစွာဖြေရှင်းနိုင်ဖို့အတွက်ကိုလည်းတောင်းဆိုထားတာတွေဒီသဘောတူညီချက်၅ချက်အကောင့်ထဲပေါ်ဖို့အတွက်အခုဆိုလို့ရှိရင်ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကနေအလေးမထားတဲ့သဘောလိုမျိုးတက်ရောက်နေတဲ့အနေအထားမှာအာဆီယံထိပ်သီးအစည်းအဝေးတွေကိုတက်မယ်ဆိုတဲ့အခါမှာအာဆီယံအနေနဲ့ညနေပိုင်းမလှယုံနေမကဘူးအာဆီယံရဲ့ credibility ခေါ်တဲ့သိက္ခာလဲခေါ်လို့ရတယ်နိုင်ငံတကာရဲ့ယုံကြည်မှုလေးစားမှု
ဒီပုံရိပ်တွေအကုန်လုံးကိုလည်းထိရောက်နိုင်တယ်ဆိုတော့အနေထားမျိုးကိုအာဆီယံကအခုဒါအလေးတယူအရေးထားဆွေးနွေးတယ်
ဟုတ်ကဲ့မမိုးသူစားဘာကြောင့်အခုလိုနိုင်ငံတကာပုံရိပ်ကိုအာဆီယံကအလေးထားလာရတာလ
ဲမြန်မာနိုင်ငံအနေနဲ့ဒီအာဆီယံထိပ်သီးအစည်းအဝေးတွေကိုတက်တယ်ဆိုတော့အနေထားကအာဆီယံအဝန်အဝိုင်းတွေမဟုတ်ဘူးဒီအာဆီယံရဲ့ဆွေးနွေးဘက်နိုင်ငံ dialogue partners တွေဖြစ်တဲ့တခြားကမ္ဘာအင်အားကြီးနိုင်ငံတွေအခုအရှိအာရှထိပ်သီးအစည်းအဝေးပွဲဆိုလို့ရှိရင်တော်တော်လေးကြေပြန့်တဲ့ဆွေးနွေးပွဲအဆင့်ဖြစ်ပါတယ်အဲ့ဒီမှာဆိုလို့ရှိရင်လည်းအမေရိကတရုတ်ဂျပန်ရုရှားဒီလိုမျိုးနိုင်ငံတွေကနေပါဝင်တက်ရောက်ကလည်းအာဆီယံနဲ့ဒါကောင်းဆောင်ပိုင်းအဆင့်မှာထိုင်ပြီးတော့ဆွေးနွေးကြမယ်အနေအထားမှာရှိပါတယ်။ဒါကြောင့်မလို့လေဒီကိစ္စကအခုဆိုလို့ရှင်ဒါအင်မတန်အရေးကြီးတယ်။
ဟုတ်ကဲ့အဲ့ဒီတော့အခုမြန်မာစစ်ကောင်စီကောင်းဆောင်အစည်းအဝေးတက်ရေးမတက်ရေးဆုံးဖြတ်ရမှာဘာတွေကိုအဓိကထည့်ပြီးစဉ်းစားမယ်လို့ထင်ပါလဲ
။အာဆီယံထိပ်သီးအစည်းအဝေးကိုနိုင်ငံကောင်းဆောင်အနေနဲ့တက်ရောက်ဖို့ဆိုတဲ့အနေအထားကိုမပေါ်လွင်အောင်အာဆီယံကစိတ်ဝင်စားဥတည်နေသလားရေပုံရအားဖြင့်တကားနောက်ွယ်မှာနှိမ့်နိုင်ခဲ့တာတွေအာဆီယံတရလုံးအနေနဲ့ရောမြန်မာနိုင်ငံအနေနဲ့ပါမျက်နှာမပြတ်ရအောင်ဘလို့ဖြည့်ရှင်းမလဲဆိုတဲ့ဆွေးနွေးချက်တွေတော့ရှိခဲ့တယ်။2005ခုနှစ်တုန်းမှာမြန်မာနိုင်ငံဒီ2006ခုနှစ်မှာအလှည့်ကျအာဆီယံဥက္ကဋ္ဌတာဝန်ကိုယူရတော့မယ်ဆိုတဲ့အခါမှာအဲ့ဒီတော့ကလည်းမြန်မာနိုင်ငံဟာစစ်အစိုးရလက်ထက်အောက်မှာအဲ့ဒီတော့ကမြန်မာဘက်ကဆုံးဖြတ်လိုက်တာကတော့ပြည်တွင်းရေးကိစ္စတွေကိုပို့ပြီးတော့အလေးထားဖို့အတွက်အလှည့်ကျဥက္ကဋ္ဌတာဝန်ကိုမယူတော့ဘဲနဲ့နောက်အဆင်သင့်ဖြစ်တဲ့အချိန်ကြာမှပြန်ယူပါမယ်ဆိုပြီးတော့ဒီလိုမျိုးပေါ့နော်ခဏဘေးဖယ်ပေးထိုင်ပေးခဲ့တဲ့အနေအထားမျိုးရှိပါတယ်။ဒါကိုလည်းအခုပြန်ပြီးသူတို့သုံးသပ်ကြလိမ့်မယ်ထင်ပါတယ
်။ဟုတ်ကဲ့။အခုအာဆီယံစည်းဝေးကနေဘယ်လိုဆုံးဖြတ်ချက်မျိုးအဓိကကျလာဖို့သုံးသပ်ကြည့်နိုင်ပါလဲ
။မြန်မာကိုခေါင်းဆောင်ပိုင်းအနေနဲ့တက်ရောက်ချင်းမမြည်တော့လဲကိုယ်စလဲကိုလက်ခံမလား။နောက်တစ်ပိုင်းကတော့ဒါဆိုလို့ရှိရင်လည်းနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့ကိုယ်စလဲဒီထိပ်သီးအစည်းအဝေးကိုတက်ရောက်တယ်ဆိုတဲ့သဘောများတက်ရောက်မလားဒါတွေကိုလည်းဆွေးနွေးစဉ်းစားကြရမှာဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မမိုးသူစားခင်ဗျာ။
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံအခက်ကြုံရတာကိုကိုဝင်းမင်းကပြောပြပေးခဲ့တာပါ။အခုတော့ထိုင်းနိုင်ငံကကိုဗစ်နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးမြန်မာတွေဘယ်လိုခံစားနေရလဲဆိုတာကိုကြည့်ကြအောင်ပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ပြည်နယ်ချင်းမိုင်မြို့နယ်ထဲမှာမြန်မာရွှေ့ပြောင်းအလုပ်သမားတွေကြမှာအခုရက်ပိုင်းတွင်အစုလိုက်အပြုံလိုက်ကိုဗစ်ကာယောဂါကူးစက်မှုတွေရှိနေတဲ့အတွက်ချင်းမိုင်ကာယောဂါထိန်းချုပ်ရေးအဖွဲ့ကနေပြီးတော့အောက်တိုဘာ14ရက်ကျက်သပတေးနေ့မှာချင်းမိုင်မြို့ကဟင်းသီးဟင်းရွက်နဲ့တစ်သီးဈေးကြီးလိုလူသိများတဲ့တလာမိုင်ဈေးနဲ့တခြားဈေးတွေကိုအရေးပေါ်ပိတ်ပစ်လိုက်ပါတယ်။ကမ္ဘာလက်ခီးတော့လုပ်ငန်းထိခိုက်မှုရှိနေတဲ့ချင်းမိုင်မှာဒီကိုဗစ်ကန့်သတ်ချက်တွေကိုဖယ်ရှားဖို့အတွက်ထိုင်းစုကစူးစမ်းနေချိန်မှာပဲအခုလိုဖြစ်လာတာပါဒီသတင်းနဲ့ပတ်သက်ပြီးတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးမာကပြောပြပေးပါမယ
်ထိုင်းနိုင်ငံမှာကမ္ဘာလက်ခရီးသွားတွေအလာများတဲ့ချင်းမိုင်ပြည်နယ်တဲ့ခရီးသွားလာခွင့်တွေအောက်တိုဘာလမှာခွင့်ပြုဖို့ထိုင်းဆိုရကမူလကရည်မှန်းခဲ့ပေမဲ့ကိုဗစ်ကပ်ရောဂါကိုထိန်းချုပ်ဖို့အခက်အခဲရှိနေတာကြောင့်နိုဝင်ဘာလကိုနောက်ဆုတ်ပြီးပြန်ဖွင့်ဖို့စီစဉ်နေပါတယ်ဒါပေမဲ့ချင်းမိုင်မြို့နယ်တွေကဟင်းသီးဟင်းရွက်နဲ့တတိဈေးကြီးလို့လူတိများတဲ့တလာမိုင်ဈေးနဲ့တခြားမြို့နယ်တွေကဈေးတွေမှာအစုလိုက်အပြုံလိုက်ကိုဗစ်ကပ်ရောဂါကူးစက်မှုတွေဖြစ်ခဲ့ပါတယ်စုစုပေါင်းအတည်ပြုလူနာအခုရက်ပိုင်းတွင်980လောက်ရှိနေတာကြောင့်တလာမိုင်ဈေးကြီးကိုပိတ်လိုက်တယ်ဆိုပြီးချင်းမိုင်ပြည်နယ်အုပ်ချုပ်ရေးမှူးကအောက်တိုဘာလ14ရက်နေ့မှာကြေညာခဲ့ပါတယ်ကိုဗစ်အတည်ပြုလူနာတွေထဲမှာမြန်မာနယ်ပွားရှမ်းတိုင်းရင်းသားတွေနဲ့မြန်မာရှေ့ပြောင်းလူသမားတွေလည်းပါဝင်ပါတယ်တလာမိုင်ဈေးကြီးထဲမှာအလုသမားအများစုဟာမြန်မာပြည်ကလာတဲ့ရှမ်းတိုင်းရင်းသားရွှေပြောင်းလူသမားတွေဖြစ်ကြပါဗါးဈေးတွေပိတ်လိုက်တဲ့အတွက်သူတို့အတွက်အလုကန်အခက်အခဲတွေဖြစ်သွားပါတယ်တလာမိုင်ဈေးကြီးသာမကချင်းမိုင်မြို့နယ်တွေကချမ်းဖူရစင်ဂိတ်ဆမ်ဆိုင်ဈေးနဲ့ဟန်တုံးဈေးတွေပါအရေးပေါ်ပိတ်ထားလိုက်ပြီးဆိုပြီးချင်းမိုင်ကသတင်းတွေမှာဖော်ပြပါတယ်ချင်းမိုင်ပြည်နယ်အုပ်ချုပ်ရေးမှူးမစ္စတာပတ်ဂျွန်ပရတ်စကူကတော့နိုဝင်ဘာလမှာခရီးသွားတွေအတွက်ပြန်ဖွင့်ပေးနိုင်မှာပါလို့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်က ိုဗစ်ကယောဂါနဲ့ပတ်သက်လို့ကုသရေးကာကွယ်ရေးတွေကိုအသေးချာလှုပ်ဆောင်နေပါတယ်။အနီရောင်အဆင့်အဝရောင်အဆင့်တွေတတ်မှတ်ပြီးလှုပ်ဆောင်နေပါတယ်။ချင်းမန်မြို့နယ်ထဲမှာကိုဗစ်ကူးစက်မှုတွေမြင့်တက်လာပြီးမဲ့ကျွန်တော်တို့ကယောဂါကိုထိန်းချုပ်ထားနိုင်ပါတယ်။အခုဆိုရင်ပြည်내အတွင်းမှာ60ရာခိုင်နှုန်းကတော့ကိုဗစ်ကာကွယ်ဆေးထိုးပြီးပြီမို့နိုဝင်ဘာလ1ရက်နေ့မှာခရီးသွားတွေပြန်လည်ဖွင့်လှစ်နိုင်မှာဖြစ်ပါတယ်ဆိုပြီးပြောသွားပါတယ်။နေဆက်တွေကိုလည်း2022ခုနှစ်နှစ်ကူးပိုင်းမှာပြန်ဖွင့်ဖို့တော့ညွှန်မန်းထားတာတွေ့ရတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုံသမားကြီးရတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ခီးတော်လာရေးနဲ့ပတ်သက်ပြီးအထင်ကြီးဖြစ်တဲ့ဖူကက်တို့လိုချင်းမိုင်းတို့လိုဘန်ကောက်တို့လိုဟာတွေဖွင့်ပါလေ။အဲ့ဒါကတော့အော်တိုဘာ၁ရက်နေ့ဆိုပြီးသူတို့ကနေပြီးတော့ဟိုကဖြစ်တာဒီမှန်းတာပဲ။ဆိုတော့အဲ့ဒီဦးစက်မှုတွေကမူတည်ပြီးတော့ပျံသွားမှုတွေကမူတည်ပြီးတော့ဘော်ဒါတွေနေဆက်တွေကဖွင့်ဖို့ဆိုတာပြည်မိုင်းတို့ပြည်မိုင်းပေါ့နော်။အဲကျွန်တော် January 10ကနေ16ရက်နေ့ပါတယ်သူတို့ပြင်ညာထားတော့တွေ့တယ်လေအခုတော့လောတော့စီရွယ်ထားတာပဲပေါ့နော်တကယ်တဲ့အခြေအနေကောင်းရင်တော့ဆွင့်ပါပေါ့
ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာသက်တမ်း83,000ကျော်ရှိပြီးအောက်တိုဘာလ14ရက်နေ့တနေ့ထဲမှာပဲအတည်ပြုလူနာ100,000ကျော်ရှိနေပါတယ်တေဆုံးသူစုစုပေါင်းကလည်း 18,000 နီးပါးရှိနေပြီဆိုပြီးထိုင်းကျန်းမာရေးဌာနကတရားဝင်သတင်းထုတ်ပြန်ထားပါတယ်။ကူးစက်မှုတွေရောကြလာစေဖို့အတွက်စတင်မာလာကစပြီးကိုဗစ်ကာကွယ်ဆေးတွေကိုတနင်္ဂနွေလုံးအနှံ့လေးလအတွင်းအပြီးထိုးနှံနိုင်ဖို့စီစဉ်ထားပေမဲ့ကာကွယ်ဆေးထိုးနိုင်မှုကလည်းရည်မှန်းသလောက်မပြီးသေးပါဘူး။မြန်မာရှေ့ပြောင်းလူသမားအများစုကလည်းကိုဗစ်ကာကွယ်ဆေးထိုးနိုင်ကြဖို့စောင့်ဆိုင်းနေရဆဲဖြစ်ပါတယ်။ချင်းမိုင်ပြည်နယ်ထဲမှာတည်းကိုဗစ်ကာကွယ်ဆေးထိုးဖို့စည်ရင်းပေးသွင်းထားသူတိတ်နေချီရှိတာမို့ဘလောက်ကြာအောင်ဆောက်ရအောင်မလဲဆိုတာမသိသေးဘူးဆိုပြီးမြန်မာရှေ့ပြောင်းလူသမားတွေကပြောကြပါတယ်ရှင်
။ထိုင်းချေဆိုင်ဒီဝေသတင်းနောက်မှအေးမှာပါရှင်။အခုတော့ဒေတာရင်းသတင်းတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။မကြာသေးခင်ကတောင်တရုတ်ပင်လယ်ပြင်မှာအမေရိကန်ရဲ့အနုမျိုးဆွမ်းရံသုံးရင်းငုတ်တင်မော့ဟာရေအောက်မှာအမျိုးအမည်မသိအရာတစ်ခုကိုတိုက်ခဲ့မိတာနဲ့ပတ်သက်လို့အလားတူဖြစ်ရတွေဆက်ပြီးတော့ဖြစ်လာမလားဆိုပြီးတော့လေ့လာသူတွေကသုံးသပ်နေပါတယ်။ဒီလိုဖြစ်ရတွေဟာဒေတာရင်းအင်အားကြီးတရုတ်နိုင်ငံကတစ်ဖက်အမေရိကန်နဲ့သူ့မဟာမိတ်တွေကတစ်ဖက်မလိုလားအပ်တဲ့စီးရဲတင်းမာမှုတွေဖြစ်လာစေမယ့်အခြေအနေလို့လည်းပြောနေကြပါတယ်။ဒီအကြောင်း Rough Channeling ရေးသားထားတဲ့ဆောင်းပါးကိုကိုခင်မောင်စိုးမင်းကပြောပြပေးမှာပါ။
ဒေသရင်းအင်အားကြီးတရုတ်နိုင်ငံကတောင်တရုတ်ပင်လယ်ပြင်နဲ့အရှေ့တရုတ်ပင်လယ်ပြင်ရေပိုင်နယ်တွေကိုသူပိုင်တယ်လို့ကြေညာထားတယ်လို့တစ်ဖက်ကလည်းအမေရိကန်နဲ့သူ့ရဲ့မားမိတ်တွေကလွတ်လပ်စွာရေချောင်းသွာလာမှုအတွေ့ဆိုပြီးအဲ့ဒီရေပြင်မှာရေတိုက်အင်အားလှုပ်ရှားမှုတွေတိုးချက်လှုပ်ဆောင်နေတာတွေဟာအန္တရာယ်ရှိတဲ့အခင်းအကျင်းအဖြစ်တိုးမြင့်လာနေပြီလို့လေ့လာသူတွေကကောက်ချက်ဆွဲကြပါတယ်ပြီးခဲ့တဲ့လကအမေရိကန်ဗြိတိန်နဲ့ဩစတြေးလျတို့ AUKUS AUKUS ဆိုတဲ့မာမိတ်အဖွဲ့ကိုဖွဲ့စည်းလိုက်ပြီးတဲ့နောက်ဩစတြေးလျနိုင်ငံဟာအနုမြူရေငုပ်သင်္ဘောအသစ်ဆယ်စီးပိုင်ဆိုင်လာတော့မှာဖြစ်ပါတယ်။လက်တလောဖြစ်စဉ်တစ်ခုအနေနဲ့ဒီလအောက်တိုဘာ2ရက်နေ့ကအမေရိကန်အနုမြူရေငုပ်သင်္ဘော USS Connecticut ဟာရေအောက်မှာခုံမောင်းနေစဉ်အမျိုးအမည်မသိအရာတစ်ခုကိုတိုက်မိခဲ့ပြီးသင်္ဘောသားတွေဒဏ်ရာရှိခဲ့တယ်လို့အမေရိကန်ပစိဖိတ်ရေတပ်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတရုတ်အစိုးရပိုင် CGTN News website မှာအမေရိကန်အနုမြူရေငုပ်သင်္ဘောဟာမိမိတို့တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့အတွင်းလျှို့ဝှက်စွာတရားမဝင်ဝင်ရောက်လာပြီးအင်အားကြီးနှစ်နိုင်ငံအကြားစစ်ဖြစ်ပွားအောင်လှုပ်ဆောင်နေတယ်လို့ရေးသားထားပါတယ်။အဲ့ဒီဖြစ်စဉ်မှာတရုတ်ကတစ်ဖက်အမေရိကန်နဲ့မဟာမိတ်တွေကတစ်ဖက်အတိတ်အပမခံတဲ့အခြေအနေတွေဖြစ်လာမှာကိုလည်းသူတို့လည်းစိုးရိမ်နေကြတယ်လို့တခြားပညာရှင်တွေက VOA ကိုပြောပါတယ်။ Washington အခြေစိုက် RAND Cooperation သုတေသနဌာနရဲ့ဝိုင်းရနိုင်ငံရေးသိပ္ပံပညာရှင် Scott Haro ကအခုလိုပြောပါတယ်
Is a bump an attack, or does it have to result in an injury, or an actual death, or a sinking? I think those would be areas where the U.S.
policymakers and the U.S. defense minister have to do it. But I think it's a very interesting question. In this case, the U.S. government has said, American and Muwara here, Songpyeo Chet Chama Dui, and Gagwee Tana, are the U.S. government and the U.S. government. That's why, this data is Philippine and Japan, and the U.S. government has said, the U.S. government has said, the U.S. government has said, the U.S.
ဟဝိုင်းကျွန်းမှာရှိတဲ့အမေရိကန်ရဲ့အင်ဒိုပစိဖိတ်စစ်ဌာနချုပ်ကတော့အဲ့ဒီဖြစ်စဉ်နဲ့ပတ်သက်လို့တစုံတရာဖြေကြားတာမှတ်ချက်ပြုတာမရှိသေးပါဘူး။ဒီတရုတ်အစိုးရကတော့အမေရိကန်ကထောက်ကူထားတဲ့ထိုင်ဝမ်ကျွန်းကိုလည်းပိုင်ဆိုင်ကြောင်းကြေညာထားပြီးပြီးခဲ့တဲ့ရက်ပိုင်းတွေကစစ်လေရင်အများအပြားနဲ့ထိုင်ဝမ်ကာကွယ်ရေးလေပိုင်နက်ကိုဖြတ်တန်းဝင်ရောက်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ Australia နိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခကားတေယာက
that aircraft could cross a line or that
Taiwan Airlines ကအချက်ပေးကလုတ်တွေကိုပိတ်ထားတာဖွင့်ထားတာကာကွယ်ရေးလေကြောင်းပိုင်တဲ့ထဲကိုဝင်လာတဲ့တရုတ်လေယာဉ်တွေကိုမစ်ဆိုင်းဒုံးကျည်တွေနဲ့ပစ်နိုင်ပါတယ
်တခါတရုတ်နိုင်ငံဖိလစ်ပိုင်နိုင်ငံနဲ့လဲစကားဘိုရော့ရှော့ကျွန်းကိုပိုင်တဲ့အငင်းပွားမှုဖြစ်နေပါတယ်အဲ့ဒီအတွက်လာမယ့်2022ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာအဲ့ဒီအချက်ဟာအကြောင်းအရာတစ်ခုဖြစ်လာပါလိမ့်မယ်။ဒါနဲ့ပတ်သက်လို့တော့စင်ကာပူနိုင်ငံကရေးရာဌာနကအကြီးတန်းပညာရှင် OE ဆန်းကအခုလိုပြောပါဗျ။
I think the Filipinos they are very independent minded.
ကျွန်တော်အမြင်ကတော့ဖိလစ်ပိုင်လူမျိုးတွေဟာဖြစ်စဉ်တစ်ခုခုအပေါ်မှာသူတို့ကိုယ်ပိုင်လူလူလတ်လတ်အမြင်တွေရှိကြပါတယ်။အမေရိကန်အနေနဲ့လည်းဖိလစ်ပိုင်ကိုလာရောက်ပြီးကယ်တင်ဖို့ရမှာသူတို့မှာတာဝန်တွေရှိကောင်းရှိပါလိမ့်မယ်။
တကယ်တော့အမေရိကန်ရောတရုတ်ရောမှာမှားယွင်းပြစ်ခတ်ခဲ့မှုတွေရေရင်ချင်းမတော်စတိုက်မှုတွေအတွေ့အန္တရာယ်ရှိတဲ့အခြေအနေတွေမရောက်အောင်ဖြေရှင်းတဲ့နည်းလမ်းတွေရှိကြပါတယ်လို့လေ့လာသူတွေကကောက်ချက်ဆွဲကြပါသေးတယ်။ဥပမာ1999ခုနှစ်ကအမေရိကန်ကနေတိုးအဖွဲ့အနေနဲ့ဆာဗီးယားနိုင်ငံဘဲဂရိတ်မြို့တော်ရှိတရုတ်တန်ရုံကိုမှားယွင်းဘုံကျဲခဲ့တာတခါ2000ခုနှစ်ကတရုတ်နိုင်ငံတောင်ပိုင်းကမ်းခြေအနီးမှာအမေရိကန်ရေတပ်ထောက်လှမ်းရေးလေယာဉ်နောက်ကကတ်လိုက်လာတဲ့တရုတ်လေတပ်ကလေယာဉ်နှစင်းနဲ့တိုက်မိခဲ့ကြပါတယ်။အမေရိကန်လေယာဉ်လည်းအရေးပေါ်ဆင်းသက်ခဲ့ရသလိုတရုတ်လေတပ်ကလေယာဉ်တစ်စင်းလည်းပြတ်ကျခဲ့ပါတယ်ခင်ဗျာ
။တောင်တရုတ်ပင်လယ်ပြင်ထဲကစီးရဲတင်းမာလာနိုင်တဲ့အခြေအနေကိုကိုခင်မောင်ဆိုမင်းပြောပြတော့တာပါ။ VOA American တန်ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။လူသားချင်းစာနာမှုဆိုင်ရာအကျပ်အတဲတွေရင်ဆိုင်နေရတဲ့မြန်မာပြည်တွင်းနဲ့ပြည်ပရောက်ရိုဟင်ဂျာဒုက္ခသည်တွေသူတို့လက်ခံထားရတဲ့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကလူမှုအတိုင်းအဝိုင်းအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာသန်း180နီးပါးထပ်ဆောင်ပံ့ပိုးမှာဖြစ်ပါတယ်။ဒီအထောက်ပံ့နေတဲ့အသက်တွေကယ်ဆယ်ပေးဖို့အကာအကွယ်ပေးနိုင်ပါလိမ့်မယ်။အမိုးအကားစားနပ်ရိက္ခာတန့်ရှင်းတဲ့တောက်သုံးရည်ကျန်းမာရေးဆောင်ရှောက်မှုအတွေ့အသုံးပြုနိုင်သလိုစိတ်ကျဉ်းချမှုပြေဖြောက်အောင်အထိုက်အလျောက်အထောက်အကူဖြစ်စေပါလိမ့်မယ်။ရိုဟင်ဂျာဒုက္ခသည်တွေအတွေ့တဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်ရေးနဲ့ COVID-19 ကပ်ရောဂါကာကွယ်ရေးအတွေ့လည်းအထောက်အကူပြုမှာပါ။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာတွေအတွေ့ပညာရေးနဲ့အသက်မွေးမှုသင်တန်းတွေအတွက်လည်းအခွင့်အလမ်းတွေတိုးမြင့်ပေးမှာဖြစ်ပါတယ်။တန်အမတ်ကြီးသောမတ်စဂရင်းဖီးလ်ဟာဘင်္ဂလားဒေ့ရှ်အစိုးရနဲ့ဒုက္ခသည်တွေအတွက်အေယာမတာဝန်တွေယူပြီးလက်ခံထားရတဲ့ဘင်္ဂလားဒေ့ရှ်ပြည်သူတွေကိုချီးကျူးလိုက်ပါတယ်။2019ခုနှစ်ဩဂုတ်လစပြီးအမေရိကန်ပြည်ထောင်စုကရိုဟင်ဂျာဒုက္ခသည်တွေအတွက်အခုထပ်ဆောင်ပေးတဲ့အကူအညီအပါအဝင်စုစုပေါင်း$1.5 billion ပံ့ပိုးထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့ရက်ဆက်စွာအကြမ်းဖက်နှိပ်ကွပ်မှုတွေကြောင့်ရိုဟင်ဂျာ9,400ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြရတာဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလကစစ်တပ်အာဏာသိမ်းမှုကိုဦးဆောင်ကြသူတွေဟာရိုဟင်ဂျာတွေကိုရက်ဆက်စွာအကြမ်းဖက်နှိပ်ကွပ်ခဲ့တာမှာအမိတ်ပေးညွှန်ကြားခဲ့သူတွေပဲဖြစ်တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရသူ Ned Price ထောက်ပြပါတယ်။စစ်အစိုးရအနေနဲ့အကြမ်းဖက်လုပ်ရတဲ့ကိုမဖြစ်မနေချက်ချင်းရပ်တန့်ရရပါမယ်။မတရားထိမ့်သိမ်းထားသူအားလုံးပြန်လွှတ်ပေးပါ။မြန်မာနိုင်ငံရဲ့ဒီမိုကရေစီခီးလန်းပြန်လည်တက်မှတ်ပေးပါ။အာဆီယံသဘောတူညီချက်၅ချက်ကိုလည်းအကောင့်ထဲပေါ်ရမှာဖြစ်ပါတယ်။အရေးကြီးတဲ့ COVID-19 ကပ်ရောဂါကာကွယ်ရေးအတွက်အထောက်အပံ့တွေဖြန့်ဖြူးတာအပါအဝင်အကူအညီလိုအပ်နေသူတွေစီလူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိချက်ချင်းပေးပို့ခွင့်ပေးဖို့တောင်းဆိုပါတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရသူ Ned Price ကပြောဆိုလိုက်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့အပေါ်သားဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းတင်ပြပေးပါစီ VOA American တန်ရဲ့အစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပြည်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝ
ဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ကတောက်ကြနဲ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းလိုမီတာ24 40နဲ့50လိုင်းလက်မီတာ190တို့ကနေပါထုတ်လွှင့်ပေးနေတာပါ။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဥအောင်ခင်မြမအေးသုံးသက်ချက်နဲ့တိုင်းရင်သတင်းလောအစီအစဉ်ပြန်ကျမ်းမာရေးကဏ္ဍမှာဆွေးနွေးတော့
ဟိုအဲ့လိုမပြောဘူးဆိုတဲ့ဥစားက relax မဖြစ်လို့ခြောက်ချားလို့ကြောက်နေလို့အဲ့ဒီဟာကို relax ရအောင်ဆိုပြီးတော့ပြန်ပြီးတော့ကိုယ့်နဲ့ကိုယ် manage လုပ်တဲ့ဟာလေးတွေရှိတယ်ဒီလေး
COVID-19 အကူးဆက်ခံရပြီးတော့ယောဂါပျောက်ကင်းသွားသူတွေကြုံတွေ့နေရတဲ့အိတ်မရတဲ့ပြဿနာကိုဘယ်လိုဖြေလျှော့ပေးနိုင်မလဲဆိုတာကိုတင်ပြပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမအေးသုံးသက်ချက်ကိုကြားကြရမှာပါ။ရှမ်းပြည်နယ်ထဲမှာတိုင်းဒေသလက်နက်ကင်ချင်းချင်းတိုက်ခိုက်နေတာဟာစစ်အာဏာရှင်တပ်ဆိုးရှည်စေဖို့အတွက်ဖြစ်နေပါတယ်။စစ်တပ်လက်အောက်ခံပြည်သူ့စစ်တပ်ဖွဲ့အများပြားရှိနေတဲ့ပြည်နယ်ဖြစ်တဲ့အတွက်ပြည်သူ့စစ်နဲ့ဒီမိုကရေစီလိုလားတဲ့ PDF တပ်ဖွဲ့တွေကမှတိုက်ပွဲတွေဖြစ်ပွားလာအောင်အာဏာသိမ်းတပ်ကဖန်တီးတယ်လို့ဖြစ်နေတယ်လို့ဥအောင်ခင်ရဲ့သုံးသက်ချက်ကိုကိုညံဝင်းအောင်နဲ့တူတင်ပြပေးပါပ
ါ။ရန်လင်းတဲ့ကိုင်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲဟာရပ်ပြည်နယ်မှာမကြာခဏကြာရတဲ့သတင်းဖြစ်ပါတယ်။ရှမ်းပြည်ဒုတက်ရေးပါတီရဲ့တပ်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရဲ့တပ်တွေတိုက်ပွဲဖြစ်လို့အိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒေသခံတွေထောင်တောင်းချီနေပါပြီ။ဒုတက်ရေးတပ်ကို SSA မြောက်ပိုင်းတပ်လို့ခေါ်ပြီးထူထောင်ရေးတပ်ကို SSA တောင်ပိုင်းတပ်လို့ခေါ်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်မှာဒီတပ်နဲ့တပ်တိုက်ပွဲဖြစ်လို့ရွာသား3000ကျော်နေရာကိုစွန့်ခွာရကြောင်းအောက်တိုဘာ10ရက်နေ့ထုတ်ဧရာဝတီသတင်းမှာဖော်ပြပါလေ SSA ရှမ်းတပ်ဖွဲ့နှစ်ဖွဲ့မှာနိုင်ငံရေးခံယူချက်နဲ့ရွေးချယ်ချင်းကွဲပြားခြားနားလာကြောင်းအမျိုးသားရေးမှာသဘောတူညီမှုမရနိုင်တာလို့မြင်ကြပါလေရပ်ပြည်နယ်မှာ SSA တောင်ပိုင်းတပ်နဲ့ SSA မြောက်ပိုင်းတပ်အပြင်ပို့အုပ်အမျိုးသားတပ်တိုင်းပလောင်အမျိုးသားတပ်ကချင်လွတ်မြောက်ရေးတပ်ကိုးကန်တပ်ဝတ်မိုင်းလာတပ်စတဲ့စစ်တပ်ကြီး၈တပ်နဲ့စစ်ကောင်စီတပ်တရဲ့လက်အောက်ကနေကြားဆောင်တပ်အချို့နဲ့ပြည်သူ့စစ်အဖွဲ့အများအပြားရှိပါတယ် SSA မြောက်ပိုင်းနဲ့ SSA တောင်ပိုင်းတို့တိုက်ခိုက်နေကြတာနှစ်နဲ့ချီပြီးရှိနေပါပြီ
ဒီလိုနဲ့နဲ့ကန်တပ်ဖွဲ့တွေထဲမှာ SSA တောင်ပိုင်းတပ်ဖွဲ့နဲ့ PNL လို့ပို့အုပ်တပ်ဖွဲ့နှစ်ဖွဲ့သာ NCA အပြည့်ရဲ့သဘောတူစာချုပ်ကိုလက်မှတ်ထိုးထားပါတယ်ဒါကြောင့်ရှမ်းပြည်နယ်မြောက်ပိုင်းမှာတအောင်းပလောင်တပ် MND ကိုကန်တပ် KIA ကချင်တပ်SSA မြောက်ပိုင်းတပ်စတဲ့တပ်ဖွဲ့တွေဟာစစ်ကောင်စီတပ်နဲ့မကြာခဏတိုက်ပွဲဖြစ်ပွားလေရှိပါတယ်။ဒါပေမဲ့ဝမိုင်းလာတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲမဖြစ်တာအတော်ကြာနေပါပြီ။ဒီတပ်ဖွဲ့တွေဟာသူတို့ကိုသူတို့မြောက်ပိုင်းမဟာမိတ်ဖြစ်တယ်လို့ကြေညာထားပါတယ်။အခုတော့ PDF ပြည်သူ့ကာကွယ်ရေးတပ်တွေနေရာအနှံ့ပေါ်လာတဲ့အတွက်စစ်ကောင်စီတပ်ဟာစစ်မျက်နှာအသစ်နဲ့ရင်ဆိုင်နေရပါတယ်။စစ်တပ်အာဏာသိမ်းတဲ့ဖေဖော်ဝါရီလဆန်းကဇူလိုင်လအထိကချင်ကရင်ရှမ်းပြည်နယ်မှာတိုက်ပွဲပေါင်း960လောက်ဖြစ်ပွားခဲ့တယ်လို့ဩဂုတ်လ22ရက်နေ့ထုတ် ISP စာဆောင်မှာဖော်ပြထားပါတယ
်စစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေဖြစ်ပွားတဲ့တိုက်ပွဲအာဏာသိမ်းတပ်နဲ့ဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်ဖြစ်ပွားတဲ့တိုက်ပွဲတိုင်းရင်းသားလက်နက်ကိုင်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲစသဖြင့်စစ်ပွဲ3မျိုးရှိလာပါတယ်သခိုင်းနဲ့မကွေးတိုင်းချင်းနဲ့ကယားပြည်နယ်တွေမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေနဲ့အနာသိမ့်တဲ့အကြဖြစ်ပွားတဲ့တိုက်ပွဲတွေပြင်းထန်လာတာတွေ့ရပါတယ်။ရှမ်းပြည်မြောက်ပိုင်းနဲ့တောင်ပိုင်းမှာတော့စစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖြစ်ပွားတဲ့တိုက်ပွဲအပြင်တိုင်းရင်းသားလက်နက်ကိုင်အချင်းချင်းပစ်ခတ်တဲ့တိုက်ပွဲတွေလည်းရှိပါတယ်။ဒါကြောင့်ဩဂုတ်လရောက်တော့စစ်ပြေဒုက္ခတွေ12000ကျော်ရှိလာပါတယ်
။မြမညဉ့်ညံရေးလေးလာစောင့်ကြည့်ရေးအဖွဲ့ရဲ့2020ဒီဇင်ဘာလအထုပ်စာဆောင်အမှတ်၄မှာစီအနာမသိမိကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကိုမှတ်တမ်းတင်ထားပါတယ်2020တခုနှစ်လုံးမှာတ တိုက်ပွဲဖြစ်ပွားခဲ့တဲ့ရက်ပေါင်း50ကျော်ရှိကြောင်းစာဆောင်မှာဖော်ပြပါတယ်။ရှမ်းပြည်နယ်မှာဖြစ်ပွားတဲ့တိုက်ပွဲတွေကိုလေ့လာတဲ့အခါတမရော်နဲ့တအောင်ပလောင်တပ်ဖွဲ့ဖြစ်ပွားတဲ့တိုက်ပွဲကအများဆုံးဖြစ်တယ်လို့ဆိုပါတယ်။ NCA လက်မှတ်ထိုးထားတဲ့ SSC တောင်ပိုင်းတပ်ဖွဲ့နဲ့တမရော်တို့ဖြစ်ပွားတဲ့တိုက်ပွဲကဒုတိယအများဆုံးဖြစ်ပြီး KIA ကချင်တပ်နဲ့တမရော်ဖြစ်ပွားတဲ့တိုက်ပွဲကတတိယအများဆုံးဖြစ်ပါတယ်။2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာရှမ်းပြည်နယ်မှာ SSC မြောက်ပိုင်းတပ်ဖွဲ့နဲ့ SSC တောင်ပိုင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားတာပိုများလာပါတယ်။
SSC မြောက်ပိုင်းတပ်နဲ့ SSC တောင်ပိုင်းတပ်ဖြစ်ပွားတဲ့စစ်ပွဲကိုရှောင်ပြေးတဲ့ဒုက္ခတွေလည်းများပြားလာပါလေ။ရှမ်းပြည်သူလူထုကတော့ SSC နဲ့ပွဲပေါင်းစည်းပြီးစစ်ကောင်စီတပ်ကိုတိုက်ခိုက်ဖို့သာလိုလားကြပါလေ။တိုင်းနာအချင်းချင်းစစ်ခင်းလေးလေးစစ်ကောင်စီတပ်အသက်ရှူချောင်းလေးလေးဖြစ်နေပါလေ။အခုလဲဒေသက PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုနှိမ်နင်းမှုအတွေ့စစ်ကောင်စီတပ်ကဒေသကပြည်သူစစ်တွေကိုစီယုံသိမ်းသွင်းနေပါလေ။ရှမ်းပြည်နယ်တောင်ပိုင်းမှာလှုပ်ရှားနေတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုတိုက်ဖို့အတွက်လွိုင်းလင်းခရိုင်ခိုလာမြို့အခြေစိုက်စစ်ကောင်စီအရှိအလေပိုင်းတိုင်းရုံးကဒေသခံပြည်သူစစ်ကိုစစ်ကူတောင်းကြောင်းဩဂုတ်လ18ရက်နေ့ထုတ်ရှမ်းတန်တော်စစ်သတင်းမှာဖော်ပြပါတယ်။လွိုင်းလင်းခရိုင်မှာပြည်သူစစ်ခုနှစ်ဖွဲ့ရှိပါတယ်။စစ်ကောင်စီရဲ့တတိကံစစ်ဒေသဌာနချုပ်ကလည်းတာချီလိပ်မြို့နယ်ကပြည်သူစစ်ကိုစီယုံနေပါတယ်။တာချီလိပ်မြို့နယ်တခုတည်းတွင်ပြည်သူစစ်35ဖွဲ့ရှိပါတယ် SSA ရှမ်းတပ်ဖွဲ့တွေအချင်းချင်းတိုက်နေကြသလိုဒေသကပြည်သူစစ်နဲ့ဒေသက PDF တပ်တွေတိုက်ခိုက်လာအောင်စစ်ကောင်စီတပ်ကကြိုးပမ်းနေတာထင်ရှားပါတယ်ခင်ဗျာ
ခင်မြန်မာရေးတုံးတက်ချက်ကိုနားဆင်ခဲ့ကြတာပါအခုတော့နောက်ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကျန်းမာရေးကဏ္ဍကိုတင်ပြပေးပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်ကူးစက်ခံရပြီးတဲ့နောက်ပျောက်ကင်းသွားသူတွေမှာကျုံနေရတဲ့အိပ်မရပဲဖြစ်နေတာကိုဘယ်လိုဖြေလျှော့နေလဲဆိုတာကိုပြောပြပေးပါမယ်ကိုဗစ် -19 ဖြစ်ပြီးမှဒီလိုအိပ်မရတာအတွက်ဖြေပျောက်နည်းတွေကတော့ပုံမှန်မဟုတ်တဲ့အပြောင်းအလဲကိုလက်ခံဖို့နဲ့တကယ်မဟုတ်တဲ့အတွေ့အမှားတွေကိုပြန်ပြောင်းယူဖို့ဖြစ်ပါတယ်ဒီဖြေပျောက်နည်းတွေရှိနေပေမဲ့အကျိုးဆက်ကိုတော့သတိထားဖို့လိုပါတယ်ဘယ်လိုအကျိုးဆက်တွေပါလဲမြန်မာစစ်တပ်ကတူရဲ့ဂုံဒူးဆောင်ပမောက္ခဒေါက်တာရေမွန်တင့်ဆွေကိုကိုဝင်းမင်းကမင်းမြန်ပြီးဒီသတင်းဖတ်ရဲ့ကျမရေးကဏ္ဍမှာတင်ပြပေးထားပါတယ်
โอเคစိတ်ကျမ်းမာရေးကျုပ်ကဆရာဝန်ကြီးဗမောက္ခဒေါက်တာရေမွန်တင့်ဝေခင်ဗျာကိုဗစ်ရောဂါဖြစ်ပြီးအိမ်မရတာအတွေ့အကြုံဖြစ်ပုံကုသဖြစ်ပျောက်ပုံတွေကိုပြောပြီးမှနောက်ထပ်ရောဆရာကြီးဒီအရေးကြီးတာဆိုရင်ဘာကိုအဓိကဆက်အကြံပြုချင်လဲဆရာကြီ
းနောက်တစ်ခုက relaxation ပေါ့ဟိုအိတ်လို့မပြောဘူးဆိုတဲ့ဥစ္စာက relax ဖြစ်လို့ချောက်ချားလို့ကြောက်နေလို့အဲ့ဒီဟာကို relax ရအောင်ဆိုပြီးတော့ပြန်ပြီးတော့ကိုယ့်နဲ့ကိုယ် manage လုပ်တဲ့ဟာလေးတွေရှိတယ်ဒီလေးတွေရှိတယ်ပေါ့လေအကြံပြုပြောမယ်ဆိုတော့အသက်ရှူရနေဒါတော့တော်တော်များများသိကြပါပါ meditation ကိုဟာလို့ဟိုသတိထားချက်ပြီးတော့မှအသက်ရှူရဝင်လေထွက်လေရှူရနေဖြည်းဖြည်းစိတ်ကငြိမ်းလာတယ်နော်တကယ်အသက်ရှူတဲ့ management ကြတော့ရှိရင် breathe in for 3 second breathe out for 3 second in for nose နှာခေါင်းထဲကနေသွင်းပြီးတော့ပါးစပ်ထုတ်တယ်အဲ့ဒီဟာလေးကိုမှန်မှန်လေးလုပ်ပြီးအာရုံစိုက်ပြီးလုပ်ပြီးလုပ်တဲ့အခါမှာလေရှူတာနဲ့ထွက်တာကိုရှိရှိလေးလောက်ရတယ်။ဘာလို့လဲဆိုတော့ anxious ဖြစ်တဲ့လူကစိတ်ပူတဲ့လူကအသက်ရှူတာအရမ်းညံ့တယ်ပေါ့။အရမ်းညံ့တဲ့အခါကျတော့ physiologically ခေါင်းကြီးပူတာဖြစ်တယ်။နော်။ရေနေတုံတာလည်းပူဖြစ်တော့။အဲ့လိုဖြစ်အောင်ပြန်ပြီးတော့အဲ့ဒါကိုဟိုရှူတဲ့အခါမှာလည်း3 second လောက်ဖြည်းဖြည်းလေးရှူ။3 second ပြန်ထုတ်။အဲ့ဒီအချိန်မှာဖိတ်မှရှိတဲ့ diaphragm ဆိုတာရှိတယ်လေ။အသက်ရှူတဲ့ muscle ကြီးအဲ့ဒါကိုတုံးတဲ့အတွက်ကြောင့်ရှူတဲ့အခါမှာဖိတ်ကဆက်လည်းဖောင်းလာမယ်။ပုတ်ထုတ်တဲ့အခါမှာဖြည်းဖြည်းလေးနဲ့ထွက်သွားမယ်။ဖိတ်ကကျလာမယ်။အဲ့ဒါကိုအာရုံစိုက်ပြီးတော့လုပ်ချင်းအဖြစ်7 minutes ago ni dole dole shi kuna anxiety atro yoe paw de da chano lo meditation ne atu tu paw de na meditation te ya thai na ma de pu phaung so pi lo bike ko i won sai da shi de na khong ne ko we le thwet le ko tadi chat da shi de a da lou da pa ma lou pi de usa ga sik ke tat ta mu ya sai da ni de ni paw de
okay sia yi naw that yoe
na ne ya ne de kaung na de kha chano london san phit la ye physical exercise ga adik ga de ko tat de lo paw de ko let lou cha da le a za da yi okay lan le ba le shao le kaung le da le shu ကိုဗစ်ဖြစ်လို့ရှင်လည်းဖြည်းဖြည်းတော့သူလောက်အောင်ပါပဲလမ်းလေးပဲရှော့အောင်ပါပဲအဲ့လိုရှော့လို့နည်းနည်းလေးကိုခန္ဓာရင်ရှိတော့လုပ်လိုက်လို့ခန္ဓာကိုယ်ကနည်းနည်းလေးပြန်မလာပြီဆိုလို့ရှင်သူအိတ်တက်ချင်တာအိတ်ချင်တဲ့စိတ်ပေါက်လာတယ်နေကောင်းသွားပြီခါကျဖြည်းဖြည်းတိုးပြပြီလောက်အောင်ပါ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီအရေးတကြီးသတိပြုပြီးတော့လုပ်ဆရာ
နောက်တစ်ခုကဒီလိုဖြစ်တဲ့ခါကျတော့လူရဲ့အတွေးခေါ်တွေကပြောင်းလာတယ်ပြောစရာမရှိတော့ဘူးဒါပေမဲ့ကိုကပြန်ပြီးတော့ normalize တာလုပ်အောင်ပုံစံပြန်သွေးရမယ်ကိုကနော်ဒီဟာတော့ကြော်လွှားလာပြီ ဒါ rehabilitation ပေါ့လူတွေ normal လုပ်တဲ့အလုပ်လေးတွေကိုကဖြည်းဖြည်းနဲ့ပြန်ပြီးကြိုးစားပြီးလုပ်ရမယ်မိစေပုံသေးနဲ့ဆက်သွေးရမယ်နောက်ပြီးတော့ကိုပျော်မဲ့ရွှေမဲ့နီလန်လေးတွေကိုကိုယ့်အနေကိုကြံစားပြီးတော့ကြိုးစားပြီးလုပ်ပြရမှာနော်အဲ့ဒါကို pleasure event လို့ခေါ်တာပေါ့နော်ကိုယ့်ကိုစိတ်ချမ်းသာစေမဲ့အကြောင်းအရာလေးတွေကိုယ့်ကိုစိတ်ညစ်ညူးမဲ့အကြောင်းအရာလေးတွေကိုဖယ်ထားပြီးတော့မှာအဲ့ဒါလေးကိုကြိုးစားပြီးလုပ်ပြရမယ
်ဟုတ်ကဲ့ဆရာအဲ့တော့ရှောင်ကျင်စရာရော
Facebook မှာပါတဲ့အနေထိုင်ကိုဖြစ်တဲ့ဟာလေးကိုအဲ့ဒါကြည့်တော့ကြည့်ရပါပဲလေကြည့်တော့သိကြတာပေါ့နော်အဲ့ဒါလေးကိုစက်တိုက်စက်တိုက်ကြည့်ခြင်းအဖြစ်ဖြစ်တဲ့တော့မကွာအာယုံနဲ့မှမျောပါသွားခြင်းအဖြစ်အဲ့ဒီဟာလေ secondary trauma ကိုကရတာပေါ့
ဟုတ်ကဲ့တဆင့်ကံစိတ်တန်ရရတာပေါ့ဆရာနော
်မှန်ပါတဆင့်ကံစိတ်တန်ရတယ်အဲ့ဒါလေးပဲကျွန်တော်နိုင်ငံခြားမှနေတဲ့လူတွေအဲ့တဆင့်ကံစိတ်တန်ရလာတဲ့လူတော်များများကိုကျွန်တော်အကြံကြံပေးနေရတယ်ဆိုတော့တချို့ဆိုနေတိုင်းမင်းကစားပြီးအဲ့ရလို့ရတယ်ဒါထားကြည့်လိုက်ဟာဟိုမှာတော့ဒါဖြစ်နေပြီလူတွေကဘယ်လိုပြေးနေရပြီဘယ်လိုသေးနေပြီအဲကိုဗစ်ကလည်းဘယ်လောက်များနေတော့ဘယ်လိုဖြစ်လို့ဖြစ်တယ်ကိုယ်တကယ်ချင်းကဘယ်လိုဆုံးမသွားပြီလာရေးကြော်ကြအဲ့ဒါတည်းပဲတနေ့ကိုအဲ့ကိုထက်မှာ overwhelm ဖြစ်ပြီးတော့
မနိုင်မနေဖြစ်သွားတာပေါ့နော်စိတ်က
မနိုင်မနေဖြစ်သွားတာအဲ့ဒါလေးကိုကနားလေပြီးတော့အဲ့လို negative high တွေကကိုယ်ခန္ဓာကိုယ်မှာလာပြီးတော့ဖိစီးတဲ့အတွက်ကြောင့်လည်းပဲအိတ်တဲ့နေမှာအကြောင်းရှိဖြစ်တာပေါ့အဲ့တော့ကြည့်တော့ကြည့်ရမယ်အဲ့ဒါကို limit ထားပြီးတော့မှတနေ့ကိုတနေ့တော့ပဲကြည့်လိုအပ်တာလို့ပဲကြည့်မလိုအပ်တဲ့ဟာဆိုလို့ရှိရင် Facebook ကနေပြီးတော့မကြည့်ပဲနဲ့တခြား positive ဖြစ်မှာအတွေးလေးစဉ်းစားဖို့လိုပါတယ်။နောက်ဆုံးအိတ်ခါဒီမှာရုပ်ရှင်ကြည့်ပြီးကြောက်တဲ့ဟာတွေသွားကြည့်လိုက်လို့ရှိရင်လည်းကိုယ်စိတ်ကခြောက်ခြားပြီးတော့အုံနောက်ကအလုပ်လုပ်ကြရတယ်လေ။အဲ့တော့အုံနောက်ကိုအနာပြေလို့မရဘူး။နောက်ပြီးတော့ညအိတ်ခါဒီမှာအိတ်ခါဒီဆိုတော့ည၈နာရီနောက်ပိုင်းလိုပါလို့မှာရေတောက်တာကိုဒီနေ့ရှော့အောင်ပေါ့။တောက်ချင်လို့ရှိရင်ဆော့စီတောက်တာပေါ့။အိတ်ခါဒီမှာကော်ဖီတောက်တာလို့ရေတောက်တာလို့ဆိုလို့ဆိုညစီးသွားမှလည်းရှိသေးတယ်။အိတ်တာကိုအတောက်ချက်ဖြစ်စေတာပေါ့နော
်။ဟုတ်ကဲ့ဆရာ။နောက်ဆုံးရောဘာထက်အကျံပြုရှင်နေလဲဆရာ
။ကျွန်တော်ပြောချင်တာအိတ်မပြောတဲ့လူတယောက်ဒီကဆရာ။ဟို sleep hygiene ဆိုရင်ပြောချင်တယ်။ဒါကကအိတ်မပြောတဲ့လူတော့အဓိဟို trauma ဖြစ်လို့ဒါပျက်စီးသွားတာပေါ့။တကယ်အိတ်မပြောတဲ့လက္ခဏာရှိတဲ့လူကလည်းပဲ sleep wake cycle patient မှာအေးရမယ်ပေချင်ထားရမယ်ဆိုတော့ cycle ကြီးကပြတ်သွားတယ်။အဲ့ဒါပြတ်သွားလို့ပိုအိပ်မပြောတာဖြစ်တယ်တကယ်တော့ပုံမှန်ဆိုရင် healthy ဖြစ်တဲ့လူတော့အေးရမယ်ချင်ည10နာရီလောက်မှအေးရမယ်10နာရီ17နာရီကြာမှအေးရမယ်ဘာကြောင့်လဲဆိုတော့အဲ့ဒီချိန်မှာကိုယ်ကစိတ်ကိုဖြည့်ချော့လိုက်ပြီးတော့ပါခန္ဓာကိုယ်မှာရှိတဲ့ melatonin ဆိုတဲ့ဟော်မုန်းတွေထွက်လာတယ်ဒါအိပ်စေကိုအားပေးတဲ့ဟော်မုန်းဒါ naturally ထွက်လာတယ်အဲ့ melatonin ဟော်မုန်းထွက်တဲ့ခါမှာလူကို stimulate လုပ်ပေးတဲ့ဟော်မုန်းက corticosteroids ဆိုဟော်မုန်းရှိတယ်အဲ့ဟာကျသွားတယ်အဲ့ချိန်မှာအိပ်လို့အကောင်းဆုံးပဲညာနှုန်းပြစ်ကိုယ့်ရဲ့ energy ကို restore လုပ်ပေးတာပေါ့နော်မနေ့မိုးနေ့ဟိုကြက်တူတဲ့အချိန်ပေါ့တော်ရမှာဟုတ်လားအဲ့ဒီအချိန်6နာရီလောက်ဆိုလို့ရှိရင် melatonin ဆိုတဲ့ဓာတ်ကခန္ဓာကိုယ်ကညုံနဲ့ထိုးကြသွားအောက်တားကြသွားအဲ့စီတဲ့ဓာတ်ကကျသွားပြီးခုန stimulate လုပ်တဲ့ corticosteroids ဟိုဘုံကညုံနဲ့ stick လေးအပေါ်တက်လာပေါ့အဲ့မှာသူကတွန်းလိုက်တာပေါ့အဲ့မှာသူကနိုးလာတာပေါ့တော်ဒါကသဘာဝတရားပေါ့နော်အဲ့ဒါက circadian rhythm လို့ခေါ်တယ်ဒါကခန္ဓာကိုယ်ထဲမှာ physiological လက်တယ်လေကောင်းတဲ့ကလေးတွေကအဲ့ဒါပဲအိတ်ကြပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုအိတ်မရတဲ့ခါကျတော့
အဲ့တော့ကိုကအခုလိုဖြစ်တော့ circadian rhythm ကြီးပြတ်သွားတယ်အဲ့တော့ပုံမှန်ပြန်ရအောင်ဆိုပြီးတော့စောစောပြအိတ်တဲ့အလေးထားလေးကြိုးစားပြီးလုပ်ပေးပဲအိတ်ချင်မှာတယ်လီဗီရှင်းကြည့်တာတို့ Facebook ကြည့်တာတို့ကိုယ့်ရဲ့ခေါင်းကို stimulate လုပ်မဲ့ဟာတွေမလုပ်ဖက်ထားရမယ်နာယူဘက်တနာတော့အနာပြေးလိုက်ရမယ်ပြီးစိတ်ကိုဖြည့်လျှော့ပြီးတော့မှအိတ်ဖို့ကြိုးစားရမယ်မနေ့မိုးနေ့6နိုင်9နိုင်ကျော်နိုးလာပါပြီအိတ်ရေးဝါသွားလို့ရှိရင်တော့နိုးတဲ့အချိန်မှာအဲ့နိုးတဲ့အချိန်ကိုကန့်တက်ပြီးတော့အဲ့ဒါကိုပုံမှန်ထားရမယ်။ coronary နိုးတဲ့လူဆိုလို့ရှိရင်အများနဲ့ coronary မှာထား။ coronary မှာနိုးတဲ့လူကအလုပ်တော့မရှိဘူး။ဆက်နေဦးမယ်ဆိုအေးရပုံမှန်နောက်ထပ်တစ်နာရီထပ်နေလို့ရှိရင်သူ့ရဲ့ခေါင်းမှာရှိတဲ့ biology က clock ကလည်းပြတ်သွားတယ်။ခံမလို့မရတော့ဘူး။အဲ့တော့ coronary နိုးတဲ့လူကနိုးတာနဲ့ထပ်ပြီးတော့သူကတခုတူထပ်လို့ပေါ့နော်။အဲနောက်လျှောက်တာတို့အစားတော့စားတခုတော့လည်းပေါ့နော်။အဲ့ဒါဆိုရင်သူကညအိတ်တဲ့ချက်နဲ့ပုံသူကလည်းသူအလိုအလျောက်ပြန်ပြီးတော့ပုံမှန်ပြန်ဖြစ်လာတယ်။နောက်တစ်ခုကအိမ်ရောက်တဲ့ခါကျတော့အိတ်ကြတော့မယ်ဆိုတော့အိယာရှိတယ်ဆိုလို့ရှိရင်အိယာနဲ့အိတ်ခန်းကိုအိတ်ဖို့အတွက်အသုံးပြုလို့ရှိရင်အကောင်းဆုံးပဲ။ကြံတဲ့အချိန်မှာတချို့ကလည်းပဲတယ်လီဗီရှင်းရှိမှအိတ်နေတာတို့ငိုက်ကြီးတာတို့ရှိတယ်။အဲ့တော့သူခန္ဓာကိုယ်မှာရှိတဲ့အိတ်စေတဲ့အနေအထားတွေက confuse ဖြစ်တာပေါ့နော်။သူကတယ်လီဗီရှင်းရှိမှလည်းအိတ်နေတယ်။အိယာရဲ့ရောခါကျတော့အိတ်ချင်တဲ့အိတ်ချင်တဲ့အိတ်ဆိုတဲ့ဘောဖြစ်နေတာ။အဲ့လိုမဟုတ်ဘူး။အပြင်မှာမအိတ်ဘူးတခါမှ။ညနေခင်းလည်းပဲသူက nap မလုပ်ချင်ဘူး။အိတ်တဲ့အချိန်ကျမှတော့ကြိုးစားပြီးအိတ်လိုက်ရင်သူက psychologically သူရဲ့ဆက်သွယ်ဆက်ဆက်ပြီးပါအေးရမြင်တာနဲ့ကိုကလည်းပြန်မနေပြီအေးလည်းအိတ်ချင်ပြီအေးရမြင်တာဒါအေးရမယ့်အချိန်ပဲအေးရမယ့်နေရာပဲဆိုပြီးတော့အေးလည်းအိတ်ကြပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်ပေးနေတဲ့ချက်မကြီးခဏကိုနားဆင်ခဲ့ကြတာပါအခုတော့တိုင်းသားဒေတာတွေမှာဖြစ်နေတဲ့အဖြစ်အပျက်တွေကို Fever Wine Dot သားတွေကတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်နိုင်ပါပြီ
Thank you. စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေသတန်ရင်သားတည်င်း၆တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခိုင်မွန်ကိုမြို့မှာစစ်ကောင်စီတပ်နဲ့ကိုကန့်တပ်တို့ကြားတိုက်ပွဲကြောင့်ဒေသခံ6ဦးဒဏ်ရာရရှိခဲ့ပြီးတော့လူပေါင်း400ကျော်စစ်ဘေးထွက်ရှောင်နေကြရပါတယ်။ချင်းပြည်နယ်မတူပီမြို့မှာဆန်နဲ့စီကိုအာဏာသိမ်းစစ်ကောင်စီတပ်ကထိန်းချုပ်ကန့်တပ်လိုက်တာကြောင့်ဒေသခံတွေအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ
်။ကျွန်မကနန်းဟောင်ပါရှင်တရင်တွေကိုစိုက်မုန်းတဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်မွန်ကိုမြို့မှာစစ်ကောင်စီတပ်တွေနဲ့ကိုကန့်တပ်မတော် MNDAA တို့အကြားတိုက်ပွဲဖြစ်ပွားလို့ဒေသခံ6ဦးထိခိုက်ဒဏ်ရာရရှိပြီးဒေသခံ400ကျော်နေရာကနေထွက်ပြေးတိမ်းရှောင်နေရပါတယ်။အောက်တိုဘာလ12ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်လို့မွန်ကိုမြို့ရက်ကွက်ခနစ်ထဲကိုလက်နက်ကြီးကျရောက်ပောက်ကွဲခဲ့တာပါ။ပောက်ကွဲမှုကြောင့်အသက်2နှစ်အရွယ်ကလေး2ဦးအပါအဝင်အမျိုးသမီး2ဦးအမျိုးသား3ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။စိုးရိမ်ရလူငယ်တချို့ကိုလည်းမန္တလေးစီယုံကိုပို့ဆောင်ကူတာရပါတယ်မွန်ကိုမြို့အတွင်းဩဂတ်စ်လကစပြီးဖြစ်ပွားနေတဲ့စစ်ကောင်စီတပ်တွေနဲ့ MNDAA တို့အကြားကတိုက်ပွဲတွေကြောင့်လည်းတရခံပြည်သူ600ကျော်အခုချိန်ထိနေရမပြန်နိုင်သေးပဲစစ်ဘေးရှောင်နေရဆဲဖြစ်ပါတယ်
ချင်းပြည်နယ်တောင်ပိုင်းမတူပီမြို့ပေါ်ရှိစစ်ကောင်စီတပ်ခြေလင်းတပ်ရင်းမှတိလေတုံရတပ်ရင်းကတပ်စီနဲ့ဆန်တွေကိုထိန်းချုပ်ပြီးအကန့်တတ်နဲ့ရောင်းချဖို့ညွန်ကြားထားတာကြောင့်မြို့ပေါ်မှာရှိတဲ့ပြည်သူတွေခက်ခဲကြုံတွေ့နေရပါတယ်အောက်တိုဘာလ3ပိုင်းကစပြီးခုထိထိန်းချုပ်ရောင်းချနေဆဲပါမတူပီမြို့ပေါ်မှာတပ်စီပြက်လက်မှုကြောင့်တပ်စီဆိုင်တွေကုန်ပိတ်ထားရတာဖြစ်ပြီးဆန်နဲ့တပ်စီဝယ်ယူခြင်းနဲ့ဆိုရင်ခရယာတိလေတုံရတပ်ရင်းမှမပုံတင်တဲ့တပတ်တခါသာဝယ်ယူခွင့်ပြုထားတယ်လို့ဒေတာခန်တွေကပြောပါတယ်အခုလိုစစ်ကောင်စီဘက်ကတက်စီနဲ့ဆန်ထိန်းချုပ်ထားတာဟာ CDF မတူပီတပ်ဖွဲ့စီကိုလောင်စာနဲ့ရစ်ခါတွေမရောက်ဖို့ကန့်တလိုက်တာလို့လည်းဒေတာခန် CDF ကပြောပါတယ်မတူပီမြို့ပေါ်မှာပရိဒါဆန်တအိတ်ကြက်ငွေ 38,000 ကျပ်တက်စီတလီတာကျပ်တထောင်ကနေ 2,500 ကျပ်အထိဈေးမြင့်တက်လာတယ်လို့ဒေတာခန်တွေကပြောပါတယ်
မရှိစစ်စင်မူကုကဲဌာနချုပ်လက်အောက်ခံတပ်ရင်းနေရင်ကခရင်အမျိုးသားအစည်းအရုံး KNU တပ်မဟန်ကထိန်းချုပ်နေမြေဖာပွန်ခရက်အတွင်းရှိကြေးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ဆက်တိုက်ပစ်ခတ်နေပါတယ်ခရင်နေချားဆောင်တပ်တစ်တုံညာတစ်လေးနဲ့ပူးတွဲလှုပ်ရှားတဲ့ချေမြန်တပ်ရင်းအမှတ်လေးတုံညာလေးနဲ့လေးတုံညာ6ဟာရွာထဲဝင်လာပြီးပေါ်လာဖမ်းပြီးပစ္စည်းထမ်းခိုင်းတာတွေလမ်းပြခိုင်းတာတွေပြုတ်လုံနေတယ်လို့ KNU ရဲ့မူတော်ခရင်ပြောခွင့်ရဒုတိယပုံမူကြီးစောကလေးတို့ကပြောပါတယ်ခုလိုစစ်ကောင်စီတပ်အင်အားတို့လှုပ်ရှားနေတာကြောင့်ကရင်အမျိုးသားစီယုံ KNU တပ်မဟန်ကနဲ့လည်းနေ့တိုင်းတိုက်ပွဲဖြစ်ပွားနေတယ်လို့ KNU ဘက်ကပြောပါတယ်
မွန်ညင်ညွတ်ရေးပါတီ MPU ဥက္ကဋ္ဌ19အောင်ခေါ်နိုင်တယ်နော်အသက်85နှစ်ဟာတက်ကြီးယောဂာနဲ့တန်ဖြူဆဲမြုပ်နဲ့ပငကြေးရွာနေအိမ်မှာကွယ်လွန်သွားပါတယ်အောက်တိုဘာ10ရက်နေ့ညနေပိုင်းမှာကွယ်လွန်သွားတာပါသူ့ရဲ့စာဗနာခန္ဓာကိုအောက်တိုဘာ13ရက်နေ့ပငကြေးရွာတုတ်တမှာမိတချို့ခဲ့တာဖြစ်ပြီးအယိုးပြာကိုတော့ကျက်တင်ရှင်ပြားချောင်းဂုံးတော်ပေါ်မှာသူ့ရဲ့ဖခင်မွန်ပြည်သူတပ်ဦးဥက္ကဋ္ဌနိုင်အောင်ထွန်းအုပ်ကိုနီးမှာထားရှိသွားမယ်လို့မွန်ညင်ညွတ်ရေးပါတီကပြောပါတယ်19အောင်ဟာအသက်17နှစ်ကစပြီးဖခင်နဲ့အတူဒေါ်လာရင်းနယ်မြေမှာကြီးပင်းခဲ့ပါတယ်။1960နှစ်ပုတ်ချုပ်နေဝန်အာနာသိန်းစင်မွန်ကောင်းဆောင်တွေနဲ့အတူထောင်တန်းဆယ်နှစ်ကြာခံခဲ့ဖူးပါတယ်။မွန်ပြည်တစ်ပါတီမှလည်းပဟိုလုံမှုဆောင်ထိတာဝန်ယူခဲ့ဖူးသူဖြစ်ပါတယ်။
ကိုပြစ်ကူဆက်မှုကြောင့်ဇူလိုင်လကစပြီး3လအကြာပိတ်ထားခဲ့တဲ့ရခိုင်ပြည်နယ်စက်ကုံသွေးရေးကိုအောက်တိုဘာလ23ရက်နေ့ကစပြီးပြည်နယ်အာဏာပိုင်တွေကပြန်လည်ဖွင့်လှစ်လိုက်ပါတယ်။အခုလိုနယ်စက်ကုံသွေးရေးပြန်ဖွင့်ခွင့်ရတာဟာလုပ်ငန်းရှင်တွေအတွက်တမကဒေသခံအလုပ်သမားတွေအတွက်လည်းအကျိုးရှိမှာဖြစ်တယ်လို့မောင်တော်မျိုးကစီးပွားရေးသမားတဦးကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနယ်ကုံသွေးမှုလုပ်ငန်းတွေကိုစစ်တွေရွှေမင်းကန်ကုံသွေးရေးစခန်းမောင်တော်ကုံသွေးရေးစခန်းနဲ့ကရင်ချောင်းစီပွားရေးဆောင်တွေကနေလှုပ်ဆောင်နေတာဖြစ်ပါတယ်အလားတူတောင်ကုတ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံတက်နက်စစ်ကန်းကိုအပတ်စဉ်ကုန်ပစ္စည်းတွေတင်ပို့နိုင်တော့မှာဖြစ်တယ်လို့စီပွားရေးသမားတွေကမျှော်လင့်နေကြပါတယ်
ရှမ်းပြည်တောင်ပိုင်းလွိုင်းလင်းခရိုင်မိုင်းကန်မြို့နယ်ထဲမှာရှမ်းနေတဲ့ကန်တပ်နှစ်ခုကနေမြစိုးမိုးရဲ့အငင်းပွားမှုတိုက်ပွဲကြောင့်စစ်ပေးဆောင်ဒေသခံထောင်ကနန်းကစာဝတ်နေရဲ့အခက်ခဲကြုံတွေ့နေရပါတယ်။အခုရှမ်းပြည်မှာဆောင်းရံတီစဝင်လာပြီဖြစ်လို့အနှွေးထယ်လိုအပ်နေတယ်လို့ကိုဗစ်ကာကွယ်ရေးကူပစ္စည်းဈေးနဲ့စားနပ်ရိက္ခာတွေလည်းလိုအပ်နေတယ်လို့ကူညီပေးနေတဲ့ဆိုင်ခမ်ကပြောပါတယ်။မိုင်းကန်မြို့နယ်ပန်ကေတုကျေးရွာအုပ်စုမှာလက်ရှိချိန်ထိစစ်ဆောင်2200ကျော်ဟမ်ငိုင်းကျေးရွာအုပ်စုမှာစစ်ဆောင်988ယောက်ရှိနေပြီးဘုံကြီးကျောင်းစာတင်ကျောင်းနဲ့နီးဆက်ရာဆွေမျိုးတွေနေအိမ်မှာရှစ်ဆောင်ခိုးလုံနေကြရပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။အခုနှစ်အစောပိုင်းဖေဖော်ဝါရီလ1ရက်နေ့ကနေစပြီးတော့စစ်တပ်ကနေတိုင်းပြည်အာဏာသိမ်းလိုက်တဲ့နောက်ပိုင်းဆုံးရှုံးသွားတဲ့လူထုအာဏာပြန်ရဖို့စစ်ကောင်စီအကြမ်းဖက်နေတဲ့အပေါ်ခုခံဖို့လူထုကာကွယ်ရေးတပ်အများအပြားပေါ်ပေါက်လာနေပါတယ်။အဲ့ဒါကိုစူပူတောင်းကျမ်းမှုဖြစ်အောင်အပြစ်ရ EAO တပ်တွေပါဝင်ထောက်ပံ့နေတယ်လို့စစ်ကောင်စီတပ်ကဆွတ်ဆွဲပြောဆိုလိုက်ပေမဲ့အပြစ်ရ EAO တွေကတော့ NCA လမ်းကြောင်းအတိုင်းပဲရပ်တည်သွားမယ်လို့ပြောဆိုပါတယ်။ဒီအကြောင်းကိုတော့မိခလျာမောင်ကနေစူးစီးတင်ဆက်ပေးထားပါတယ်ရှင်
။အော်တိုဘာ12ရက်နေ့ကအာနာသိန်းစစ်ကောင်စီတပ်ပိုင်းမြမအလင်းသတင်းစာမှာပြည့်ရထားတဲ့ချင်းမျိုးသားတပ်ဦး CNF ၊ကရင်မျိုးသားစီအောင် KNU ကျမ်းပီပြန်လဲထူထောင်ရေးကောင်စီ RCSS တို့ကအကြမ်းဖက်မှုတွေပေါ်ပေါက်စေဖို့ကိုယ်တိုင်ပါဝင်ဆောင်ရွက်နေတယ်လို့စွပ်စွဲပါတယ်။ကျမ်းပီပြန်လဲထူထောင်ရေးကောင်စီ RCSS ပြောရေးစုခွေလည်းဖြစ်ပြည်ရငင်းချမ်းရေးဦးဆောင်မှုအဖွဲ့ PPSD ပြောခွေရလည်းဖြစ်တဲ့ဘုံမူကြီးဆိုင်ငင်းကတော့တမတော်အပါဝင်တစ်ဖက်စလုံးက NCA စာချုပ်ကိုဆက်လက်စောက်ကင်ထားစေလို့ပြောပါတယ
်။ RCSS ဟိုအနေနဲ့ရော GPSD ကပေါ်ဝင်နေနေရောဘနော်စစ်တပ်ကနေပြီးတော့အာဏာသိမ်းပြီးတဲ့နောက်ပိုင်းကျွန်တော်တို့ရဲ့ရည်ရည်ချက်ကိုထုတ်ပြန်လာတာရှိပါတယ်ဆိုတော့ကကျွန်တော်တို့အနေနဲ့ကျတော့ NCA ဟာမပြတ်သေးဘူးဘာဖြစ်လို့လဲဆိုတော့ဒီ NCA ကိုလက်မှတ်ရေးထိုးထားတဲ့တမတော်ရောကျွန်တော်တို့ဒီ EO တွေရောတစ်ဖက်စလုံးကပဲဒီ NCA ဆက်လက်ရှိနေပါသေးတယ်ဆက်လက်ဆုတ်ကိုင်းပါနေပါသေးတယ်ဆိုတဲ့အတွက် NCA မပြတ်သေးဘူးလို့တော့ကျွန်တော်တို့ကတော့အဲ့လိုမြင်တယ်
တန်ရနာလက်နက်ကင်တော်လှန်ရေးဖွဲ့စည်းတွေဟာလက်နက်ကင်လမ်းစဉ်နဲ့ပဲအဓိကတိုက်ပွဲဝင်လာခဲ့ပြီးမယ်။နောက်ဆုံးမှာတော့အစိုးရလည်းမနိုင်တော်လှန်ရေးဖွဲ့စည်းတွေလည်းမနိုင်ဖြစ်ပေါ်နေတဲ့အနေအားမှာနိုင်ငံရေးဆွေးနွေးမှုလမ်းကြောင်းပဲရှိတယ်လို့ရခိုင်မျိုးသားလွတ်မြောက်ရေးပါတီ ALP မှဒေါ်စောမြရာဇာလင်းကလည်းခုလိုပြောပါဗျာ။
ကျမတို့ကဒီလက်နဲ့ကင်နီလန်းနဲ့ပဲအဓိကတိုက်ပွဲဝင်မယ်ဆိုပြီးတော့တန်နီထာနဲ့ပဲတော်လိုင်းရဲထဲမှာကျမတို့ကြိုးပမ်းခဲ့ရတာဖြစ်တယ်။ဒါပေမဲ့တစ်ဖက်မှမနိုင်ဘူး။အစိုးရလည်းမနိုင်ဘူး။ဒီတိုင်းရင်းသားလက်နဲ့ကင်တော်လိုင်းရဲ့အဖွဲ့အစည်းတွေလည်းမနိုင်ဘူး။တန်တရားပဲရှင်နေတယ်။တန်တရားပဲရှင်နေတယ်ဆိုတော့နှစ်ဖက်စလုံးကသုံးသပ်ဖို့လိုတယ်။ကိုမနိုင်သူမနိုင်မဖြစ်ပဲနဲ့ကိုနိုင်သူနိုင်ဖို့လေ။ကိုလည်းနိုင်ရမယ်သူလည်းနိုင်ရမယ်ဆိုတဲ့လမ်းကြောင်းကတော့ဆွေးနွေးရေးလမ်းကြောင်းပဲ
။PPSD အနေနဲ့လက်ရှိနိုင်ငံရေးစက်တဲ့ကိုတွေ့ဆုံဖြေရှာရေးနီလန်းကိုပဲလက်ရှိဥတည်ထားတယ်လို့ဘိုးမူကြီးဆိုင်ငင်းကဆက်ပြောပါတယ်
။ဘုကနာပြောသလို RCS ဖြစ်စေကျွန်တော် PPSD ဖြစ်စေတွေ့ဆုံဆွေးနွေးတဲ့နီလန်းကိုပဲကျွန်တော်ဥတည်ပြီးတော့လက်ရှိနိုင်ငံရေးအကျက်တဲ့ကိုဖြေရှင်းဖို့ကြိုးစားနေပါတယ်ဆိုတာကိုကျွန်တော်ပြောကြားလိုပါတယ်ခင်ဗျာ
။ NCA လက်မှတ်ရေးထိုးတဲ့6နှစ်ပြည့်မြောက်တဲ့အောက်တိုဘာ15ရက်နေ့မှာ EAO ဆယ်ဖွဲ့နဲ့ငင်းချိုင်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSB NC တို့ကအမှတ်တရအနေနဲ့အွန်လိုင်းအခမ်းအနားကျင်းပသွားမယ်လို့တည်ရပါတယ်ရှင်
။ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တီဘောမြို့နယ်ရှမ်းပြည်နယ်တောင်ပိုင်းကြည်တီမြို့နယ်မိုင်းကင်မြို့နယ်တွေအတွင်းမှာမိမိတို့ရဲ့လူမျိုးဆုံးရှုံးနေတဲ့အခွင့်အရေးတွေကာကွယ်ဖို့ဖွဲ့စည်းထူထောင်လာတဲ့ရှမ်းပြည်တပ်မတော်နှစ်ခုဟာတိုက်ပွဲဖြစ်ပွားလာတာတစ်နှစ်နီးပါးရှိလာတော့မှဖြစ်ပါတယ်။တိုက်ပွဲကြောင့်ဒေသခံထောင်ကနန်းနေရက်ကနေစွန့်ခွာနေရတဲ့အပြင်ရှမ်းလူထုကလည်းအဲ့ဒီအပေါ်မှာစိတ်ပျက်နေကြပါတယ်။ဘာကြောင့်ရှမ်းတက်နဲ့တက်ကငင်းချမ်းတဲ့နီးနဲ့တွေ့ဆုံပြီးမဖြေရှင်းနိုင်ပါသလဲ။ကျွန်မအမေကနေစူးစီးထားပြီးတော့နမ်ဖော်ကနေတင်ဆက်ပေးသွားပါမယ်ရှင်။
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSC ဘက်ကသူတို့ထိန်းချုပ်တဲ့ရှမ်းပြည်တောင်ပိုင်းကိုပြန်ဆုတ်မယ်ဆိုရင်တော့တွစ်ဆုံဆွေးနွေးမှုကချက်ချင်းဖြစ်ပေါ်လာနိုင်တယ်လို့ရှမ်းပြည်တိုးတက်ပါတီရှမ်းပြည်တပ်မတော် SSPP SSE ကပြောဆိုနေပါတယ်။အခုလိုနယ်မြေကန့်သတ်မှုမျိုးနဲ့တွစ်ဆုံဆွေးနွေးခြင်းကအလုပ်ဖြစ်မှာမဟုတ်ဘူးလို့ RCSS ပြောရေးဆိုခွင့်ရှိသူဗိုလ်မှူးစိုက်ခမ်းဆမ်ကအခုလိုစပြောပါတယ်။
ဒီ SSPP ကသူတို့ကတွေ့ဆုံဆွေးနွေးခြင်းနဲ့ဆိုတာအဲ့ဒါကျဆိုရမှာပဲဒီ RCS အနေနဲ့ကြတော့လဲ
တွေ့ဆုံဆွေးနွေးရတာဖြစ်ပေါက်ဖြစ်တယ်အဖြေရှာတဲ့တခုတည်းရောနေလမ်းဖြစ်တယ်ဒါမဲ့တော့တခုရှိတာကဟိုတွေ့ဆုံဆွေးနွေးမယ်ဆိုရင် S RCS ကတောင်ပိုင်းပေါ်ရေဆုပ်ဆုပ်ပြီးမှကျွန်တော်ဆွေးနွေးမယ်ဆိုတော့ဒီ pre condition လို့ခေါ်တဲ့ကန့်တချက်နဲ့ပါတဲ့ဆွေးနွေးမှုမျိုးဆိုတော့မအောင်မြင်နိုင်ဘူးလေဒါကြောင့်ဒီတိုက်ပွဲကလည်းမရက်သေးဘူးဆိုတော့ထိုးစစ်ဆင်တာမရက်သေးဘူးဆိုတော့ဒါဆွေးနွေးမှုကမဆနိုင်သေးဘူးပေါ့နော
်အခုဖြစ်ပေါ်နေတဲ့နယ်မြေအငင်းပွားမှုပြဿနာကပြီးခဲ့တဲ့2015ခုနှစ်မှာ RCSS ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးပြီးတဲ့နောက်ရှမ်းပြည်မြောက်ပိုင်းကိုတပ်အင်အားအလုံးရင်းနဲ့ဝင်ရောက်လာတဲ့အတွက်ဖြစ်ပွားခဲ့ခြင်းဖြစ်တယ်လို့ SSPP နဲ့တခြားမဟာမိတ်အဖွဲ့တွေကပြောဆိုထားပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီး SSPP SSA ကပြောခွင့်ရဖို့မူစိုက်ဖုံးဟန်က
အဓိကဖြစ်နေတဲ့ပြဿနာကဒီနယ်မြေပိုင်းခြားတမတ်မှုပဲသူတို့ကဟိုဟောရှမ်းပြည်တမတ်တော်ဖြစ်တယ်ဘောနော်တွားချင်တဲ့နေရာတွားလို့ရတယ်လှုပ်ချင်တဲ့နေရာလှုပ်လို့ရတယ်လှုပ်ချင်တဲ့ဟာလှုပ်လို့ရတယ်ဆိုပြီးတပေါ်သူတို့ကဒါကဟိုဟောဘောနော်သူတို့ရဲ့မှုပေါ့လေပြဿနာကဒီကနေစတာပဲအဲဒီကျွန်တော်တို့နယ်မြေပိုင်းခြားတမတ်မှုပေါ့လေဒီဟာမလှုပ်နိုင်တိတိကျကျကျတော့ဟိုဟောဘောဟိုတွေ့ဆုံဆွေးနွေးရေးနီလန်ကဘလို့မှမတက်နိုင်ဘူးဒီတော့
လက်ရှိမှာရှမ်းပြည်မြောက်ပိုင်းကကြောက်မဲတီဘောနဲ့ရှမ်းပြည်တောင်ပိုင်းကကျေးတီမန်းကင်မြို့နယ်လေးမြို့နယ်ထဲမှာနှစ်ဖက်ကြားတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတယ်တိုက်ပွဲတွေချုပ်ငိမ့်ဖို့နဲ့ရှမ်းလက်နက်ကိုင်ဖွဲ့စည်းတွေပေါင်းစည်းနိုင်ဖို့အတွက်ရှမ်းနိုင်ငံရေးပါတီတွေရှမ်းလူမှုအသင်းဖွဲ့တွေရှမ်းလူငယ်အဖွဲ့အစည်းတွေရန်တန်ကတော်တွေနဲ့ဒေသခံပြည်သူတွေကစူးစမ်းညှိနှိုင်းခဲ့ကြပေမဲ့ဒီနေ့အချိန်ထိပြည်လည်မှုတစုံတရာမရသေးပါဘူး
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရှမ်းပြည်မြောက်ပိုင်းမူစေခရိုင်မင်္ဂိုးမြို့မှာစစ်ကောင်စီတပ်နဲ့ကိုကန်တပ်တို့အကြမ်းတိုက်ပွဲကြောင့်ဒေသခံ6ဦးဒဏ်ရာရရှိပြီးလူပေါင်း400ကျော်စစ်ပီးထတ်ဆောင်နေရပါတယ်။ကိုပြည့်ယောဂါကြောင့်3လကြာပိတ်ထားတဲ့ရခိုင်ပြည်ကကုံသွေးစခန်းဒီတစ်ပတ်အတွင်းပြန်လည်ဖွင့်လှစ်လိုက်ပါတယ်။
သတင်းရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအားလုံးပ
ါ။ဆင်တင်ဆက်နေကြတိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ခဲ့ကြတာပါ။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့တီးသချင်းတောင်းခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ဒီကနေ့ညနေ 9:00 ခွဲကနေ 10:00 အထိ VOA အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာတော့ line number 19 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းချင်းယူကိုကိုအောင်လုံးကပြောပြပေးမှာပါ။
မြန်မာနိုင်ငံတော်အစည်းအဝေးနေတဲ့အာဆီယံထူးခုစည်းရဲ့ခီးစဉ်မှာသက်ဆိုင်သူတွေအားလုံးနဲ့တွေ့ခွင့်ရရေးအမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့အာဆီယံကိုယ်စားလှယ်တို့ဆက်သွယ်ဆွေးနွေးတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါရယ်အာဆီယံကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ရပ်ကိုမြန်မာဆက်ရနာဝင်နေလိုက်နာဖို့ထူးခုစည်းအနေနဲ့သက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံခွင့်ရပြီးအထိပယ်ပြေဝတဲ့ခီးစဉ်ဖြစ်အောင်စီစဉ်မှုလိုအပ်ကြောင်းအာဆီယံထူးခုစည်းဘရူနိုင်ဒုတိယနိုင်ငံခြားရေးဝန်ကြီးအယ်ဝင်ယူဆပ်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့ကြာသပတေးနေ့ကဆွေးနွေးတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့တာပါအာဆီယံထူးခုစည်းဒီသတင်းပတ်တဲ့မြန်မာနိုင်ငံသွားဖို့ရှိပေမဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားတဲ့နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ခွင့်မရတာကြောင့်ခီးစဉ်ကိုဖျက်ထားရတယ်လို့သတင်းတွေထွက်နေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ဆွေးနွေးခဲ့တာပါကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှပြန်လည်ပါဝင်လာတဲ့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာအရေးပါဝင်နိုင်ငံတကာပြဿနာတွေကိုအလေးထားဆောင်ရွက်မှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကပြောဆိုလိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့ဆင်နာတင်ပြတဲ့နောက်ပိုင်းနိုင်ငံရေးအခြေအနေနဲ့လက်နက်ကိုင်ပြုခတ်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအပြင်တာလီဘန်တွေသိမ်းပိတ်လိုက်တဲ့အာဖဂန်နစ္စတန်တရုတ်အီသီယိုးပီးယားဆီးရီးယားနဲ့ယေမန်နိုင်ငံကအခြေအနေနဲ့ပတ်သက်ပြီးဆောင်ရွက်နေတဲ့ကိစ္စတွေကိုအာရုံစိုက်မှဖြစ်တဲ့အကြောင်းအမေရိကန်သံတမကြီးလင်ဒါသောမတ်စ်ဂရင်းဖီကကြာသပတေးနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါအာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်ရဲ့လုံလုံချူချူလောရက်တီချောင်းဆိုပြီးကပူးမျိုးတော်ကိုပြေးဆွနေတဲ့ပါကစ္စတန်နိုင်ငံပိုင်လေကြောင်းလိုင်းခီးစဉ်တွေကိုကြာသပတေးနေ့မှာပဲရပ်ဆန့်လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေမသိမ်းပိုက်ခင်ဩဂုတ်လလယ်လောက်ကဇင်းနုံတဝိုက်လေရင်ကားတွေကိုရှော့မချဘူးဆိုရင်ကပူးမျိုးတော်နဲ့အစ္စလာမဘတ်မျိုးကြားပြေးဆွနေတဲ့ပါကစ္စတန်ပြည်ပဆိုင်ရာလေကြောင်းလိုင်း PIA ခီးစဉ်တွေရပ်ဖို့တာလီဘန်တည်ယူဖို့ဆိုင်ရာဝန်ကြီးဌာနကကြေညာထုတ်ပြန်တဲ့နေ့မှာပဲပါကစ္စတန်လေကြောင်းလိုင်းကခီးစဉ်တွေရပ်ဆိုင်မဲ့အကြောင်းကြေညာလိုက်တာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အတန်လွှင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Kevin Fowler နဲ့ Daryl Smith တို့ပါဒီမနေ့ VOA အစီအစဉ်တွေကိုလှိုင်းနိုမီတာ40 24နဲ့51တို့အပြင်လှိုင်းလံမီတာ190တို့ကနေတင်ဆက်ပေးခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်အမျိုးမျိုးကနေကင်းဝေးကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်မျိုးသက်ပါ